Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တောင်းလေး September 13ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုဒီမှာဆန်တော်ချိန်ည9နာရီကနေ10နာရီထိ9.32 32 51နဲ့9.32 190ပြင် VOA Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ဘာရောမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေတွက်ဟာ29သန်းနေပါရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးတော့ကူးစက်သူ 6.4 သန်းကျော်ရှိပါတယ်။အိနောက်တော့အိန္ဒိယနိုင်ငံကဘရာဇီးကိုကျော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်လာပြီးဘရာဇီးနိုင်ငံကတော့ကူးစက်သူ 4.3 သန်းနဲ့တတိယအများဆုံးနိုင်ငံဖြစ်ပါတယ်။ဒါပြင်အရှေ့အလယ်ပိုင်းကအာရဗ်စော်ဘောများပြည်ထောင်စု UAE နိုင်ငံမှာလည်းနေ့စဉ်ဗိုင်းရပ်စ်ကူးစက်မှုနှုန်းကစံချိန်တင်မြင့်တက်ခဲ့ပြီးမနေ့ကတော့ကူးစက်သူ 1,900 ယောက်ရှိခဲ့ပါတယ်။ဒါကြောင့်ဒေသခံတွေအနေနဲ့ဗိုင်းရပ်စ်ကူးစက်မှုတွေမပြန့်နှံ့ရအောင်ကြိုတင်ကာကွယ်မှုတွေလုပ်ဖို့အာဏာပိုင်တွေကသတိပေးလိုက်ပါတယ်။အချိန်ထဲမှာပဲဗြိတိန်နဲ့ဆွီဒင်နိုင်ငံပိုင် AstraZeneca ဆေးကုမ္ပဏီကသူတို့စမ်းသပ်ထုတ်လုပ်နေတဲ့ AZD1222 ကာကွယ်ဆေးဟာဘေးကင်းလုံခြုံမှုရှိတယ်လို့ဆေးဝါးထုတ်လုပ်မှုကြီးကြပ်ဆောင်ကြီးအာဏာပိုင်တွေစီကအတည်ပြုချက်ရခဲ့ပြီးတဲ့နောက်ကာကွယ်ဆေးစမ်းသပ်အသုံးပြုမှုတွေကိုဗြိတိန်နိုင်ငံမှာဆက်လက်လှုပ်ဆောင်နေတယ်လို့ AstraZeneca ကုမ္ပဏီကစနေနေ့မှာကြေညာလိုက်ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဒီနေ့မှာတော့9,400ကျော်ရှိတာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း43,000ခွဲကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်း1,114ယောက်သေဆုံးခဲ့တာကြောင့်သေဆုံးသူအရေအတွက်ဟာလည်း98,586ယောက်ထပ်မံရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှာပြောပါတယ်။အိန္ဒိယနိုင်ငံဟာကမ္ဘာပေါ်ကကျန်တဲ့နေရာတွေထက်ကူးစက်မှုနှုန်းကပိုပြီးတော့မြန်ပေမဲ့လည်းဗိုင်းရပ်စ်ကနေပြန်ကောင်းလာတဲ့သူအရေအတွက်ကလည်းသီးသီးသာသာတိုးလာနေပြီးတော့နေပြန်ကောင်းလာသူအရေအတွက်ဟာ89ရာခိုင်နှုန်းရှိတယ်လို့ပြောပါတယ်။အာဆီယံဒေသအတွင်းမှာတော့အင်ဒိုနီးရှားနိုင်ငံမှာဒီနေ့ကူးစက်သူ3,600ကျော်နဲ့သေဆုံးသူ83ယောက်ရှိခဲ့ပြီးတော့ဖိလစ်ပိုင်နိုင်ငံမှာတော့ကူးစက်သူ3,300ကျော်နဲ့သေဆုံးသူ86ယောက်ရှိခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံဘက်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေဖြည်းဖြည်းချင်းကျဆင်းလာနေတဲ့အတွက်ဆိုးမျိုးတဝိုက်မှာတယောက်နဲ့တယောက်ခက်ခေါ်ခွာနေဖို့တင်းတင်းကြပ်ကြပ်ချမှတ်ထားတဲ့စည်းမျဉ်းတွေကိုဖြေလျှော့သွားမယ်လို့ပြောပါတယ်။အဲကြောင့်ဆိုးမျိုးတဝိုက်မှာည9နာရီနောက်ပိုင်းစားသောက်ဆိုင်တွေမှာထိုင်စားခွင့်ပိတ်ထားတာကိုပြန်ရုပ်သိမ်းသွားမယ်လို့တောင်ကိုရီးယားကျန်းမာရေးဝန်ကြီးပါကနွန်ဟိုကပြောပါတယ်ခင်ဗျာ။ COVID-19 ကာယရောဂါကာလတွင်နှာခေါင်းစည်းမျက်နှာပုံတက်တာကဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်ဖို့လုပ်တဲ့နေရာမှာလူတွေအရင်ကထင်ထားတာတက်ပို့ပြီးတော့အရေးကြီးတဲ့အစိပ်ပိုင်းဖြစ်လာနိုင်တယ်လို့ The New England ဆေးပညာဂျာနယ်ကဖော်ပြလိုက်ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့နှာခေါင်းစည်းတက်ခြင်းအဖြစ်ယောဂကူးစက်မှုကိုကာကွယ်နိုင်ပြီးတော့တကယ်လို့ကူးစက်ခံရရင်လည်းယောဂလက္ခဏာပြတဲ့အထိမပြင်းထန်ရအောင်အကူအညီပေးမှာဖြစ်တယ်လို့ပြောပါတယ်။တကယ်လို့အဲ့ဒီယူဆချက်မှန်တယ်ဆိုရင်တော့ကာကွယ်ဆေးထွက်ပေါ်လာဖို့တကမ္ဘာလုံးကစောင့်နေချိန်မှာနှာခေါင်းစည်းတက်တာကကာကွယ်ဆေးထိုးတဲ့ပုံစံတစ်မျိုးဖြစ်လာနိုင်တယ်လို့လည်းအဲ့ဒီဆောင်းပါးမှာပြောထားပါတယ်။ဒီဆေးပညာဂျာနယ်ကအမေရိကန်ကအစားအသောက်ထုတ်လုပ်တဲ့စက်ရုံတွေမှာမကြသေးခင်ကဖြစ်ခဲ့တဲ့ဗိုင်းရပ်စ်ကူးစက်မှုနှစ်ခုကိုကိုးကားပြီးတော့ဖော်ပြထားတာပါ။အဲ့ဒီဆေးရုံတွေမှာလုပ်တဲ့အလုပ်သမား900ဟာနေ့တိုင်းနှာခေါင်းစည်းတွေကိုတက်ရပြီးတော့ယောဂလက္ခဏာမပြဘဲကူးစက်ခံသူ95ရာခိုင်နှုန်းရှိခဲ့ပြီးဒီထဲက900ခိုင်နှုန်းကပဲယောဂလက္ခဏာအနည်းငယ်ကနေအလယ်လက်အဆင့်လောက်ပြကြတယ်လို့ဆိုပါတယ်။ဒါပြင်နှာခေါင်းစည်းတွေမဖြစ်မနေတက်ဖို့လိုတဲ့နိုင်ငံတွေဒါမှမဟုတ်လူတွေကိုနှာခေါင်းစည်းတက်ဖို့ညွှန်ကြားထားတဲ့နိုင်ငံတွေမှာသေဆုံးမှုနှုန်းကနည်းတယ်လို့အပြင်မထွက်ရအမိန့်တွေကိုပြန်ရုပ်သိမ်းလိုက်တဲ့နိုင်ငံတွေမှာလည်းနှာခေါင်းစည်းတက်ခြင်းအပြင်ကူးစက်မှုနှုန်းတွေနည်းတယ်လို့ဒီဆောင်းပါးမှာဖော်ပြထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာတော့ဆန္ဒပြတဲ့သူတွေကအိမ်ထဲကနေအပြင်မထွက်ဖို့အမိန့်ကိုမလိုက်နာဘဲခံကွက်ဆန္ဒပြခဲ့ကြတာကြောင့်ဆန္ဒပြတဲ့သူ84ယောက်ကိုဖမ်းဆီးလိုက်တယ်လို့ဩစတြေးလျရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင်နောက်ထပ်ဆန္ဒပြတဲ့သူ186ယောက်ကိုလည်းအများပြည်သူကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့အမိန့်ကိုချိုးဖောက်မှုနဲ့သတိပေးအရေးယူလိုက်တယ်လို့ပြောပါတယ်။ဘောဘုံမြို့မှာဗိုင်းရပ်စ်ကူးစက်သူရေအတွက်ဟာဒီနေ့မှနောက်ထပ်41ယောက်ထပ်တိုးလာချိန်မှာပဲလူရာပေါင်းများစွာကဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြားရုံးရဆံကတ်တွေဖြစ်ခဲ့ကြတာပါ။ပြီးခဲ့တဲ့သတင်းဘက်ကလည်းလူ100လောက်ဆန္ဒပြခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေနဲ့ရဲတွေကြားမှာထိတိုက်တွေ့ခဲ့ကြပြီးအများအပြားဖမ်းဆီးခံခဲ့ရပါတယ်။ဩစတြေးလျနိုင်ငံမှာဗိုင်းရပ်စ်ကူးစက်သူ16,000ကျော်ရှိပြီးတော့ဒီထဲက85ရာခိုင်နှုန်းကဗစ်တိုးရီးယားပြည်နယ်ကဖြစ်ပါတယ်။ဗစ်တိုးရီးယားပြည်နယ်ရဲ့မဲလ်ဘုန်းမြို့မှာလည်းလူတွေကိုအပြင်မထွက်ကြဖို့အမိန့်ထုတ်ထားတာဟာသတင်းဘက်တွေနဲ့ချီရှိပြီးဖြစ်ပါတယ်။ဒါပေမဲ့လည်းလူတွေအနေနဲ့အရင်ကလိုတနေ့ကို တနအီအပြင်ထွက်ခွင့်ရတာကနေမနေ့ပြန်တနင်္လာနေ့ကစပြီးတော့ဒီနေ့ကိုနှစ်နာရီအပြင်ထွက်ခွင့်ရမှာဖြစ်သလိုညမထွက်ရအမေထုတ်ပြန်ထားတာကိုလည်းအချိန်တနာရီရှော့ချသွားမှာဖြစ်တယ်လို့အာနာပိုင်နေကပြောလိုက်ပါတယ်ခင်ဗျာ
ပြည်ရေးအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိပိုင်းဒိုမီတာ31 kHz 9833ညပိုင်းဒိုမီတာ32 kHz 9303ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တင်းငွေမှာပိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
လာပါရှင်ကျမများသတင်းအောင်ပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်အွန်လိုင်းဗီဒီယိုကတဆင့်ချင်းပါပြုလုပ်ခဲ့တဲ့၄ရက်ကြာအာဆီယံနိုင်ငံညာရေးဝန်ကြီးများအစည်းအဝေးမှာကိုရိုနာဗိုင်းရပ်စ်ကိုတုံ့ပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ကြဖို့နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စတွေးဆောင်ဆွေးနွေးပွဲတွေအချိန်မြင့်လှုပ်ဆောင်မှုကိရိကိုပြုခဲ့ကြတဲ့အပြင်ကိုရီးယားကျွန်းဆွေလုံခြုံရေးမြန်မာကရခိုင်ပြည်နယ်ကိစ္စအပါအဝင်စိုက်ပါလုံခြုံရေးကိစ္စအကြမ်းဖက်မှုတိုက်ခိုက်ရေးကိစ္စနေဆက်ထက်ကျော်ရာဇဝတ်မှုကင်းစားတဲ့ကိစ္စရဲ့အတော်များများကိုဆွေးနွေးခဲ့တယ်လို့ဗီယက်နမ်နိုင်ငံညာရေးဝန်ကြီးဖန်ဘင်မင်းကပြောပါတယ်ဗီယက်နမ်ကအင်ရှင်ဖြစ်ချင်းပါတဲ့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံညာရေးဝန်ကြီးများအစည်းအဝေးဟာမနေ့စနေနေ့ကပြီးဆုံးခဲ့တာပါစက်တင်ဘာ10ရက်နေ့ကထုတ်ပြန်တဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေရဲ့ပူးပေါင်းညှိနှိုင်းချက်မှာတောင်တရုတ်ပင်လယ်ပြင်ဆိုင်ရာလိုက်နာရမယ့်ချင်းဝစီမင်းတွေချမှတ်ဖို့အတွက်ဆက်ဆွေးနွေးနေရတဲ့မှာတိုးတက်မှုတွေရရှိနေတယ်လို့ဖော်ပြထားပါတယ်။တောင်တရုတ်ပင်လယ်နယ်မြေအများစုကိုတရုတ်ကပိုင်တဲ့နယ်မြေဖြစ်ကြီးညာထားပေမဲ့တရုတ်ရဲ့အိမ်နီးချင်းနိုင်ငံတွေနဲ့အမေရိကန်ပြည်ထောင်စုကတရုတ်ရဲ့ကြီးညာချက်ဟာကုလသမဂ္ဂရဲ့1982ခုနှစ်ပင်လယ်ရေကြောင်းဆိုင်ရာပြည်ပဆိုင်ရာဥပဒေအပါအဝင်နိုင်ငံတကာဥပဒေတွေနဲ့ကိုက်ညီခြင်းမရှိဘူးဆိုပြီးတော့ပေးချထားပါတယ
်
အာဆီယံနိုင်ငံများ၏ဝန်ကြီးတွေကယုံကြည်မှုခိုင်မာတိုးတက်စေရေးစီစဉ်ဆွေးနွေးပွဲတွေလုပ်ဖို့လိုအပ်တာကိုထပ်လောင်းအတည်ပြုခဲ့ကြောင်းစီရေးတည်ဆောက်မှုကိုဦးတည်သွားစေမယ်တင်မာမှုကိုမြင့်တက်စေမယ်လှုပ်ဆောင်မှုတွေကိုမလုပ်ဖို့လိုအပ်တာတွေကိုလည်းအတိမှန်ပြုခဲ့ကြောင်းနဲ့အငင်းပွားမှုကိုနိုင်ငံတကာဥပဒေနဲ့အညီစီစဉ်ဆွေးနွေးပွဲကတဆင့်ဖြည့်ရှင်းမှုလိုအပ်ကြောင်းသဘောတူညီခဲ့ကြောင်းလည်းဗီယက်နမ်နိုင်ငံသား၏ဝန်ကြီးဖန်ဘင်မင်းကပြောပါတယ်စက်တင်ဘာ9ရက်နေ့ကစတင်ခဲ့တဲ့အာဆီယံအစည်းအဝေးမှာကမ္ဘာလူညွေကိုချင်းချောက်နေတဲ့ကိစ္စတွေနဲ့အမေရိကန်နဲ့တရုတ်တို့အကြားဆက်ဆံရေးတင်းမာနေရတွေကိုရှော့ချဖို့ကြိုးစားလိမ့်မယ်လို့ခန့်မှန်းခဲ့ကြပါတယ်ရှင်။ရုရှားနိုင်ငံမှာပြည်내ဥချုပ်ရေးမှုတွေကိုရွေးကောက်တင်မြှောက်မယ်ဒေသဆိုင်ရာရွေးကောက်ပွဲတွေဒီကနေ့တင်နေနေနေမှာကျင်းပခဲ့ပါတယ်။ရုရှားအစိုးရကိုဆန့်ကျင်ဝေဖန်လေးရှိတဲ့အတိုက်ခံခေါင်းဆောင်အလက်ဆီနာဗာနီတန်တရားရှိပွဲအစိတ်ခတ်ခံရပြီးမှလက်ရှိရုရှားအစိုးရပေါ်လူထုကစိတ်ကြေနပ်မှုဘလောက်ရှိမလဲဆိုတာဒီရွေးကောက်ပွဲရဲ့ရလဒ်တွေကပြသမှာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနာရ United Russia Party လွှမ်းမိုးထိန်းချုပ်ထားတာကိုအားနည်းအောင်လုပ်လိမ့်မယ်လို့နဗာနီကမျှော်လင့်ထားတာဖြစ်ပြီးအတိုက်ခံကိုစလဲရီကိုထောက်ခံမယ်ပေးကြဖို့သူ့ကိုထောက်ခံသူတွေကိုနဗာနီကတိုက်တွန်းထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ United Russia Party ကရုရှားဒေသဆိုင်ရာနိုင်ငံရေးကိုလွှမ်းမိုးချုပ်ကန့်ထားတာဖြစ်ပေမဲ့နှစ်ကာလအတူကြာလောက်ခလာစာနေပါတာနဲ့ကိုရိုနာဗိုင်းရပ်စ်ကရောဂါကိုရုရှားဆွေးရကန့်တွယ်မှုအပေါ်မကျေနပ်မှုတွေတိုးပေါ်လာနေချိန်မှာဒေသဆိုင်ရာရွေးကောက်ပွဲတွေကိုကျင်းပတာဖြစ်ပါတယ်။ပြည်내ဥချုပ်ရေးမှူး၁၈ရက်အပအဝင်ဒေသဆိုင်ရာပါလီမန်အမတ်တွေနဲ့မြို့ကောင်စီဝင်တွေကိုရွေးချယ်မယ့်ဒီရွေးကောက်ပွဲဟာစက်တင်ဘာမှာကျင်းပမယ်။နိုင်ငံလုံးဆိုင်ရာရုရှားဒူးမားပါလီမန်ရွေးကောက်ပွဲရလဒ်တွေကိုကြိုတင်ခန့်မှန်းနိုင်တဲ့အစမ်းပြုလုပ်တဲ့ရွေးကောက်ပွဲဖြစ်လေ့လာသူတွေကရှုမြင်ကြပါတယ်ရှင်။ဒီသတင်းပတ်အစောပိုင်းတုန်းကဂရိနိုင်ငံလေဘိုးစ်ကျွန်းမှာရှိတဲ့မိုရီယာဒုက္ခသည်စခန်းကြီးအတွင်းမိလောင်ကျွမ်းမှုဖြစ်ခဲ့တဲ့အတွေ့ဒုက္ခသည်တွေကိုပြင်းပြီးနေရာချထားပေးဖို့ဂရိအာဏာပိုင်တွေကယာယီတဲတွေစောက်လုပ်နေတဲ့အပေါ်မကျေနပ်တဲ့ရှေ့ပြောင်းဒုက္ခသည်တချို့စနေနေ့ကဆန္ဒပြခဲ့ပါတယ်။ဥရောပအကြီးဆုံးဒုက္ခသည်စခန်းကြီးမိလောင်သွားတဲ့အတွေ့ဒုက္ခသည်တွေကိုအခုလိုပြင်းပြီးနေရာချထားပေးဖို့လုပ်နေတဲ့အပေါ်မှာဒုက္ခသည်တွေဟာမကျေမနပ်ဆန္ဒပြခဲ့ရပါ။မိလောင်မှုဖြစ်ပွားခဲ့တဲ့အချိန်မှာစခန်းတွင်ရှေ့ပြောင်းဒုက္ခသည်12,000ကျော်လောက်ရှိပါတယ်။ရှေ့ပြောင်းနေတဲ့ကအတော်များများကအာဖရိကနဲ့အာဖဂန်နစ္စတန်နိုင်ငံကဖြစ်ပါတယ်။စနေနေ့တုန်းကသူတို့အတွက်ယာယီစခန်းအသစ်တွေစောက်တုတ်တဲ့နေရာအနားမှာရှေ့ပြောင်းခြေချရာနဲ့ခြိပြီးတော့စူဝေးဆန္ဒပြခဲ့ကြပါတယ်။ပြီးလောင်သွားခဲ့တဲ့မိုရီယာစခန်းမှာလူတွေကြက်ညက်ပြီးတော့တန့်ရှင်းမှုမရှိတဲ့အခြေအနေမှာနေခဲ့ရတဲ့ဒုက္ခသည်တွေကနောက်ထပ်ဒီလိုဒုက္ခသည်စခန်းတွေမှာမနေလိုတဲ့အကြောင်းဆိုင်ပုတ်တွေမှာရေးသားပြီးဂျာမနီဝင်ကြီးချုပ်အင်္ဂလာမာကယ်ကိုတောင်းဆိုဆန္ဒပြခဲ့ပါတယ်။မနေ့တုန်းကကျွန်းပေါ်ကအထူးကစိတ်ကမ်းမြုပ်ဖြစ်တဲ့မီတီလင်းလမ်းမကြီးအထိခြိတဲ့ဆန္ဒပြသူတွေကိုရဲကမြေကြီးဥပုံတုံပြီးတော့လူစုခွဲခဲ့ပါတယ်။မိုရီယာဒုက္ခသည်စခန်းကြီးမှာရှိတဲ့ဒုက္ခသည်အရေးအတွက်ထက်၄ဆလောက်ပိုနေတာဖြစ်ပြီးဒ ူတို့ကိုယာယီနေရာချထားတာထက်ပိုပြီးဘလို့တုံ့ပြန်ဆောင်ရွက်ရမလဲဆိုတာဥရောပသမဂ္ဂအနေနဲ့ကြုံနေရတဲ့ပြဿနာလေးဖြစ်ပါတယ်။ဥရောပနိုင်ငံတွေကိုဒုက္ခသည်တွေပိုပြီးလက်ခံပေးဖို့လေဂျာမနီဒုတိယဝန်ကြီးချုပ် Olaf Scholz ကတောင်းဆိုခဲ့ပါတယ်ရှင်။ American ပြည်ထောင်စုအနောက်ဖက်ချမ်းမှာတော်မီတရာကျော်လောက်လောင်ကျွမ်းနေပြီးတနင်္လာနေ့မှာမီးလောင်ပစ္စည်းရဲ့နေရာတွေကိုသမ္မတဒေါ်နယ်ထရန့်ကိုယ်တိုင်သွားကြည့်မယ်လို့ကြေညာထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်၊အော်ရီဂွန်နဲ့ဝါရှင်တန်ပြည်နယ်တွေကတချို့မြို့တွေမှာမြေလုံးကျွတ်မီးတဲ့ပါကုန်နဲ့အပြင်အခုထိသေဆုံးသူအနည်းဆုံး28ယောက်ရှိပါတယ်။မီးကြောင့်တချို့မြို့တွေမှာနှစ်ပေါင်း35နှစ်အတွင်းအဆိုးဆုံးလူညဉ့်ညံ့မှုနဲ့ကြုံနေရပြီးလူတွေကိုအိမ်ထဲမှာပဲနေကြဖို့အာဏာပိုင်တွေကတိုက်တွန်းထားပါတယ်။တနင်္လာနေ့မှာသမ္မတဒေါ်နယ်ထရမ့်ဟာဒေသရင်းနဲ့အစိုးရတာဝန်ရှိသူတွေကိုကယ်လီဖိုးနီးယားပြည်နယ်ဆက်ခရမန်တိုမြို့အနီးကမက်ကာလန်ပန်းချံမှာတွေ့ဆုံပြီးတော့ပြည်내တွင်တော်မီလောင်ကျန်းနေရာနဲ့ပတ်သက်လို့လိုအပ်တာတွေကိုညွှန်ကြားမှာဖြစ်ပါတယ်။ဩဂုတ်လအလယ်ပိုင်းကတည်းကစပြီးကယ်လီဖိုးနီးယားပြည်내တွင်လောင်ကျန်းနေတဲ့တော်မီတွေကြောင့်မြေအီကအတော်များများပျက်စီးဆုံးရှုံးခဲ့ရတယ်လို့လူပေါင်းတောင်းနဲ့ချီကိုဘေးလွာပြောင်းရွှေ့ပေးထားရပါတယ်ရှင်။တော်ရရှင်များရှင်တင်းငူနေနေညပိုင်းတွင်နောက်ဆုံးရသတင်းဒီကိုကြီးညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ပတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။မြန်မာနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကူးစက်မှုနှုန်းမြင့်တက်လာပြီးကူးစက်သူဥယေ 3,000 နီးပါးရှိလာချိန်မှာပြည်သူလူထုအနေနဲ့ပိုးကူးစက်ခြင်းမခံရအောင်အထူးသတိထားနေထိုင်ကြဖို့နဲ့ပိုးကူးစက်ခံရသူနဲ့မိသားစုတွေအပေါ်မှာလည်းဝိုင်းဝန်းပြီးတော့စိတ်ခွန်အားပေးကြဖို့စေတင်နာရှင်တွေကမြစ်တာရက်ခံတဲ့အကြောင်းကျမစုမုံကစူးစီးတင်ပြပေးချင်ပါတယ်ရှင်။မြန်မာနိုင်ငံတဝန်းမှာကမ္ဘာ့ကယ်ရောဂါ COVID-19 ကူးစက်သူပေါင်းကကျန်းမာရေးဝန်ကြီးဌာနရဲ့တရားဝင်ထုတ်ပြန်ချက်အရဒီကနေ့စက်တင်ဘာလ13ရက်နေ့တနင်္ဂနွေနေ့မနက်ပိုင်းအချိန်တွေ့ရှိသူ201ဦးအပါအဝင်ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုစစ်ဆေးတွေ့ရှိသူပေါင်း2,996 ဦးထိရှိသွားပြီဖြစ်ပြီးဒီရောဂါကြောင့်သေဆုံးသူပေါင်းက18ဦးထိရှိလာပြီဖြစ်ပါတယ်။နေ့စဉ်လိုလိုထောက်ကနန်းလောက်ယောဂါဓာတ်ခွဲစမ်းသပ်မှုလုပ်ရမှာတော့ရာကနန်းလောက်အထိယောဂါပိုးတွေ့ရှိမှုတွေဖြစ်လာတာပါ။သက်ဆိုင်ရာကယောဂါကာကွယ်ရေးတင်းတင်းကြပ်ကြပ်စီမံဆောင်ရွက်လာသလိုလူမှုကြာစိုးရိမ်မှုကလည်းမြင့်တက်လာနေပါတယ်။ဒီလိုအချိန်တွေမှာပြည်သူလူထုအနေနဲ့အယံစိုးရိမ်မကြီးကြဖို့နဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆောင်ရွက်ရှောင်ရွက်ပညာပေးသတိပေးချက်တွေကိုအထူးဂရုစိုက်လိုက်နာကြပါလို့မြန်မာနိုင်ငံဆရာဝန်သင်းရဲ့ဥက္ကဋ္ဌဒေါက်တာပါမောက်ခဦးထင်အောင်စောကပြည်သူကိုသတိပေးပါတယ်။
ကာကွယ်နည်းလမ်းတွေဖြစ်တယ်ပေါ့နော်။တူတယ်ဒုက္ခခေါ်ခေါ်နေကြတာ social distancing တို့ mask တတာတို့လက်ကိုစီတာတို့စတဲ့ဒီမှုတွေကိုပြည်သူများကနိုင်ငံချင်းသုံးကြဖို့နဲ့ကျွန်တော်တို့ကျန်းမာရေးဆောင်ရွက်ကနိုင်ငံနဲ့အရာတွေကိုစိုက်နာဖို့ပေါ့နော်။လူအများကတော့ပူပေါင်းပါဝင်မှုရှိတာအမှန်နဲ့ဒါကတော့ဤစာထင်ရှားတဲ့ positive ဖြစ်တဲ့အပြုမှုတစ်ခုပေါ့နော်တချို့တွေရောသူတွေကလည်းအစိုးရလွန်ကဲကြတာပေါ့နော်တချို့တွေကြောင့်လည်းသိမစိုးရင်ကြဘူးပေါ့နော်အဲ့တော့နှစ်ဖက်စလုံးတော့လည်းဖြစ်တင်မှုအလဲလက်ပေါ့နော်ဟိုတက်မှတ်ထားတဲ့ရောဂါကောင်းကြီးကြီးတွေကိုလိုက်နာမယ်ဆိုရင်တော့လည်းကျွန်တော်တို့ဒီကကြည့်ကြော်လွားနိုင်မှာပါပေါ့နော်
ပေါ်တွေ့ရှိသူတွေ့ရှိသူတွေနဲ့ထိတွေ့မှုတန်လျာရှိသူတွေကိုအသွာလာကန့်သက်တာတွေတိချခွဲထုတ်နေထိုင်စေတာတွေဆောင်ရွက်နေကြတဲ့အချိန်အဲ့ဒီဒေသဝန်ကြီးကလူထုကြားစိုးရိမ်ကြောက်လန့်မှုတွေရှိလာတာပါဒီလိုပိုးကူးဆက်ခံရသူမိသားစုတွေအပေါ်မှာရက်ကွက်မျိုးနယ်ကျေးရွာလူထုကမဖယ်ခြင်းပဲဝိုင်းဝန်းစိတ်သက်ခွန်အားပေးကြဖို့ကိုလည်းထိုင်သာယာမျိုးနယ်ဖီဘာကလင်းနစ်ကဖျားနာအခမဲ့ကုသဆေးခန်းကစေတနာဝန်ထမ်းဆရာဝန်ဒေါက်တာနိုင်မင်းထွက်ကမြစ်တာရက်ခံပါတယ
်အများများဖြစ်တယ်အများများတွေ့ရဒီအပေါ်မှာစိတ်မစင်းရဲနေတယ်မှုပြည်သူဒီပေါ့နော်လက်ရှိရမယ်အိမ်မှာပဲနေရမယ်မက်စတဲရမယ်ပေါ့နော်ပူပေါင်းဆောင်ရွက်စီခြင်းနဲ့နောက်တစ်ခုကကျတော့ positive အရေးအတွက်ဒီအရေးများလာတဲ့အချိန်ရက်ပေါ်မှာရှိတဲ့လမ်းလူလမ်းသားတွေသဝင်ခြင်းရလဲပေါ့နော်သူတို့အပြစ်ရှိတဲ့လူလို့မမြင်မဲနဲ့နော်ဒီယောဂဆိုတာလူတိုင်းမှာကူးစက်သွားနိုင်တယ်ဒီမိသားစုကိုလိုအပ်တာလေးဘိုင်းဝင်းကူညီပေးပါလို့ကျွန်တော်ကတော့ပြောချင်ပါတယ်ခင်ဗျာ
တကယ်လို့မိမိမှာယောဂပိုးကူးစက်သူနဲ့ထိတွေ့မှုရှိရင်ဖြစ်စေယောဂကူးစက်မှုအဖြစ်များတဲ့နေရာဒေသတွေကခီးသွွားရာဇဝင်ရှိခဲ့ရင်ဖြစ်စေအနည်းဆုံးနှိစက်ရာဆေးရုံဆေးခန်းတွေကိုတွားရောက်ပြီးဆေးပညာရှင်တွေရဲ့အကြံဉာဏ်ကိုရယူပါလို့ပါမောက်ခဒေါက်တာဦးထင်အောင်စောကတိုက်တွန်းပါတယ
်ယောဂပိုးကိုမှရှိတယ်သူအစိတ်ပူတဲ့သူတွေဒါမှမဟုတ် contact ပေါ့နော်ရှိတဲ့သူတို့ထင်တဲ့တွေရဆိုရှင်နှိစက်ရာကျမိုင်ခန္ဓာတွေဝန်ထမ်းတွေပညာရှင်တွေကိုဆက်သွယ်ပြီးတော့တို့တဲ့ကျန်ရင်ဖြတ်သွေးလို့ရအောင် call center တွေလည်းဖွင့်ပြီးထားတာရှိတယ်။အဖျားနာဆေးဥစားဆိုပြီး recovery တွေဖွင့်ထားရှိတဲ့ကြောင့်မလို့ဖုန်းနဲ့လည်းပြီးလို့ရပါတော့
။မဖြစ်မနေအပြင်ထွက်အလုပ်လုပ်ရမယ်သူတွေအနေနဲ့ကြံခဲ့မဲ့မိသားစုပိုးကူးဆက်ခံရခြင်းမရှိအောင်နဲ့မိမိမှာလည်းပိုးကူးဆက်မခံလာရအောင်အထူးသတိထားရှောင်ကျဉ်ကြဖို့ကိုလည်းဒေါက်တာနိုင်မင်းထွက်ကအကြံပြုပါတယ်
။ဒီလူတွေကအဝိနေရုံးကြရအောင်ပါလေ။အနည်းတူကအဲ့အပြင်ကိုထွက်ရမှာပဲ။ ဆိုအဲ့လိုခတ်တဲ့အချိန်မှာလည်းမတ်တက်ပါအများပြည်သူနဲ့သက်ဆိုင်တဲ့အရာတွေပေါ့နော်ဥပမာပက်စကားလက်ကင်နေကင်ပြီးကြာတော့အဲ့လိုမျိုးကြီးအခြေအနေမှာဆိုရင်လက်ကိုပြန်စီပါအဲ့လိုမျိုးနေထိုင်နေရင်းနဲ့မှတကယ်လို့ဖြစ်လာခဲ့ရင်လည်းသိမှာပူပါနဲ့လို့ဖြစ်လာခဲ့ရင်အချိန်ကြီးကျွန်တော်တို့ဆန္ဒကူစီကံကိုပဲလူကိုယ်တိုင်လည်းလာပြလို့ရပါတယ်
ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကကမ္ဘာ့ကယ်ယောဂကိုဗစ် -19 ကူးစက်မြန်ယောဂထိန်းချုပ်နိုင်ရေးဆေးဥစည်းကနေမှအထူးကျန်းမာရေးဆောင်ရှောက်မှုဝန်ဆောင်မှုတွေရပ်တိုးလှုပ်ဆောင်ပေးနေပါတယ်ဒါပေမဲ့လည်းရက်ကွက်မြို့နယ်တွေထဲမှာပိုးကူးစက်ခံရမှာကိုချုပ်တင်ကာကွယ်မယ်ဆိုတဲ့အကြောင်းပြချက်နဲ့အသွားအလာအဝင်ထွက်ကန့်သက်တာတွေကိုရက်ကွက်အာဏာပိုင်တွေကဆောင်ရွက်နေတဲ့အပေါ်မှာလည်းလူလူကြားစိုးရိမ်မှုနဲ့ဝေဖန်မှုတွေမြင့်တက်လာနေပါတယ်ရှင်ကျွန်မဆုမွန်ပါ
မောင်ပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်လာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ် 855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရစနေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။လေးစားနိုင်ငံမှာမြန်မာနိုင်ငံသားနောက်ထပ်တဦးမိမိကိုယ်ကိုအဆုံးစီရင်မှုဖြစ်ခဲ့ပါတယ်။ကိုဗစ်အရေးပေါ်ကာလအတွင်းအခုလိုအဆုံးစီရင်သူ15ဦးထိရှိလာပါပြီ။ဒီသတင်းကိုတင်ပြပေးပါမယ်။ကျွန်မမအေးမှာပါ။မလေးရှားနိုင်ငံမှာကာယယောဂကာလအခက်အခဲကြုံနေရတဲ့မြန်မာနိုင်ငံသားတွေတဲကပြိမိသူတို့နေရပြန်ခွင့်ရနေတာတွေရှိနေတယ်လို့ဖန်ဆီးခံရတာတွေလည်းရှိနေတာပါဒီထဲမှာမိမိကိုယ်ကိုအဆုံးစီရင်သူတွေလည်းထပ်တိုးလာနေပါတယ်စက်တင်ဘာလ23ရက်နေ့မှာတော့မွန်ပြည်နယ်ပထုံမြို့နယ်တဲကအသက်22နှစ်အရွယ်လူငယ်တဦးမိမိကိုယ်မိမိအဆုံးစီရင်မှုထပ်ဖြစ်ခဲ့တာကြောင့်အခုဆိုရင်အဆုံးစီရင်သူ15ဦးထိရှိသွားပါပြီပြိဆုံးသူနဲ့ပတ်သက်လို့မလေးရှားနိုင်ငံမြန်မာတန်ယုံကအလုတ်သမားတန်ရရှိဥအောင်စောမင်းကအခုလိုပြောပြပါတယ
်လာတာကတော့ပလဲအောင်ကြီးအီကိုကြီးရလာတာနာမည်ကဟန်စင်မင်းနဲ့
မိမိကိုယ်ကိုအဆုံးစီရင်သူဟာမလေးရှားနိုင်ငံမလက္ကာမြို့မှာအလုပ်လုပ်နေတဲ့တရားဥပဒေသမားဦးပြီးအသက်နှစ်အရွယ်ပါသူ့ရဲ့ကိုတော့မလေးရှားနိုင်ငံမလက္ကာမြို့မှာရှိတဲ့ဓမ္မရတနာလူမှုကူညီရေးအဖွဲ့နဲ့ကိုနီကာရှင်မာပရိတအသင်းတို့ကကူညီပေးခဲ့ကြတာပါဆေးရုံမှာရောက်ရှိနေတဲ့ဓမ္မရတနာလူမှုကူညီရေးအဖွဲ့ကတာဝန်ရှိသူတဦးဖြစ်တဲ့ကိုမျိုးချစ်ကတေဆုံးသူလူငယ်နဲ့ပတ်သက်လို့အခုလိုပြောပြပါတယ်
။သူကအလုတ်ကနေပြန်လာတာခေါင်းတိုင်းမှာပြန်လာတယ်။ပြန်လာပြီးတော့မှသူချက်ပြုတ်စားတော့ပြီးတော့မှဖုံးပြောနေတယ်ပြောတယ်။ဘာကြီးရဲ့ဖုံးဆက်တော့လုံးအင်တန်လန်နဲ့ဂျန်နယ်လူတွေအိတ်သွားတော့အချိန်မှာသူကအိန္ဒာရေချိုးကန်းထဲမှာသူ့ကိုယ်သူဆက်ချိုးစားသေးပါ။မလေးရှားရဲကကိုဗစ်ကမနက်ကရောက်လာတယ်။ရောက်လာပြီးတော့အခုရင်ဝဲရုံပုန်
စက်တင်ဘာလ12ရက်နေ့တုန်းကတော့မလေးရှားနိုင်ငံမြန်မာတန်ယုံကမလေးရှားနိုင်ငံမှာပြိမိနေတဲ့မြန်မာနိုင်ငံသား190ကျော်ကိုလည်းနေရပြန်ပို့ခဲ့ပါဗျ။ဒီထဲမှာကိုဝင်ဆောင်နေကျမရေမကောင်းသူတွေနဲ့ထိတ်သိမ်းရေးစခန်းတွေထဲကအချင်းသားတချို့လည်းပါဝင်နေဆိုပြီးအလုတ်သမားတန်ရာရှိဦးအောင်စောမင်းကပြောပါဗျ
။ကိုဝင်ဆောင်ကတော့40လောက်ပါတယ်။ CI ကတော့ခင်မကတော့6ယောက်9ယောက်လောက်ရှိတယ် CI နဲ့။ကန်နေကလူပါပါတယ်ဒီတစ်ခေါက်။ကန်နေကနေရောက်လာမှဒီပါလေဟုတ်ထိနေစကမ်းမှာပါလေဟု
တ်ကမန်းချေမြန်မာနိုင်ငံသား9သိန်းခွဲလောက်လွတ်လပ်ကင်နေတဲ့မလေးရှားနိုင်ငံမှာကက်ယောဂကာလာကန့်သက်ချက်တွေကြောင့်အလုတ်ကင်တဲ့စားဝတ်နေရေးအခက်အခဲတွေကြုံနေရတာပါကက်ယောဂကာလာအခက်အခဲတွေကြားထဲမှာပဲမြန်မာနိုင်ငံသားတွေတဲကပုဂ္ဂိုလ်ကိုအဆုံးစီရင်ခဲ့သူ15ဦးရှိခဲ့တယ်လို့နေရပြန်ဖို့တရားမဝင်နီးလန်းတွေကနေကြိုးပမ်းရာကနေဖမ်းဆီးခံရသူတွေလည်းအများအပြားရှိနေပါတယ်ရှင်ကျမမအေးမှာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မြန်မာရေးဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံမှာ COVID-19 ကူးစက်ပြန့်နှံ့မှုတိုးလာလို့လူစုလူဝေးရှောင်ကြရမယ့်အချိန်နဲ့ရွေးကောက်ပွဲရာသီမှာဘယ်လိုနေထိုင်သင့်ကြသလဲဆိုတဲ့အကြောင်း VOA ရန်ကုန်သတင်းတောက်စုစုကဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးကို Skype ကနေပြီးတော့ဆက်သွယ်မေးမြန်းထားပါရစေ
။
ဟုတ်ကဲ့မင်္ဂလာပါ
နော်ပထမအဆုံးအနေနဲ့ပေါ့နော်ဒီဆီမတို့ဆီမရေးနဲ့အားကားဝင်ကြီးဌာနအနေနဲ့ဒီပြည်ရင်းမှာပေါ့ကိုဗစ်ဒုတိယလိုင်းမစခင်ကတည်းကကြာယောဂါကထပ်ပြီးတော့ဒီကျောပြန်ဖြစ်လာနိုင်တယ်ပေါ့အဲ့ဒီအတွက်ကြောင့်မလို့ဆိုပြီးတော့ဒီပြည်သူတွေကိုချုပ်နှင်ပြီးတော့သတိပေးတာယူလဲရှိတယ်ပြီးတော့ဆီမတို့အပိုင်းကနေပြီးတော့ချုပ်တင်ပြင်ဆင်ဆောင်ရွက်တာယူလဲရှိတယ်ဒါပေမဲ့တကယ်တကယ်ဖြစ်လာတဲ့အချိန်မှာတော့ဒီလိုမျိုးချုပ်တင်ပြင်ဆင်ဆောင်ရွက်ချက်တွေဒီသတိပေးချက်တွေကပေါ့နော်ဟိုလုံလောက်မှုရှိရလားဘာတွေထပ်ပြီးတော့ဆောင်ရွက်နေရတာတွေရှိလဲရှင
့်ဟုတ်ကဲ့ဒါနဲ့ပတ်သက်ပြီးတော့ဖြေရမယ်ဆိုလို့ရှိရင်ကျမတို့ဒီ23ရက်3လနဲ့စပြီးတော့เนาะယောဂဘောစတွေ့ရှိတယ်16ရက်9လမှာလုံးဝယောဂဘောကမတွေ့တော့ဘူးเนาะအဲ့မှာဆိုရင်နောက်ဆုံးတရားတွေ့တယ်တွေ့ပြရတယ်ထပ်မတွေ့တော့ဘူးလောလောကြာတဲ့အခါမှာပြည်သူလူထုအနေနဲ့ကတော့ဒါယောဂကူးစက်မှုကပြတ်သွားပြီမရှိတော့ဘူးဆိုတဲ့ဟာ local transmission လို့ခေါ်တယ်ပြည်ရင်းကူးစက်မှုမရှိတော့ဘူးဆိုပြီးတော့ဖြေပြီးတော့ပြည်သူလူထုကပေါ့ဆတာရှိပါတယ်ဆိုတော့ကျန်းမာရေးနဲ့အားစားဝင်ကြီးဌာနအနေနဲ့ပြည်သူလူထုကိုလုံးဝလုံးဝမပေါ့ဆဘူးအကြောင်းစုလိုက်ပြုံလိုက်တစ်ပြိုင်တည်းဖြစ်လာနိုင်တယ်ဆိုတဲ့အကြောင်းဒါကြောင့်မို့လို့ပြည်သူလူထုအနေနဲ့လိုက်နာရမယ်စီကံချက်တွေကိုတရားစော်လိုက်နာဖို့ဆိုပြီးတော့ဒီကဘာပေါ်မှာပေါ့နော်ယောဂါတွေဘယ်လောက်ဖြစ်နေသလဲပြည်ဆုံးမှုတွေကဘယ်လောက်ရှိနေသလဲဆိုတဲ့အချက်လက်တွေကိုယ့်ရဲ့အိန္ဒိယနိုင်ငံတွေကိုယ့်အာဆီယံဒေသတွေနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်ပြီးတော့နေ့စဉ်နေ့စဉ်ကျမတို့ MOE ရှက် website ကနေပြီးတော့တင်နေပါတယ်ပြည်သူလူထုတွေအတွင်းမေးဖို့နော်ဒါ news site ဖို့ဆိုတဲ့အကြောင်းသူစေယုံနေပြင်ဆင်ထားတဲ့နေရာလဲလူတွေပြင်ဆင်ထားတယ်တစ်စီတစ်ပြက်ပြင်ဆင်ထားတယ်တစ်ခွဲသုံးပစ္စည်းတွေပြင်ဆင်ထားတဲ့အတွက်ကြောင့်မို့ကျမတို့ကမြန်မြန်ဆန်ဆန် contact tracing တွေဆောင်ရွက်နိုင်တယ် quarantine တွေကိုလည်း quarantine ဆိုတာကျမတို့လူကောင်းတွေဖြစ်ပါတယ်သွားလာကန့်တတ်ဖို့လူတွေ contact တွေပေါ့နော်သူကပို့တွေ့တဲ့လူနဲ့ contact တွေဖြစ်တဲ့လူကဒါရီအစဘယ်လိုနေရာမှာထားမယ်ဆိုတဲ့နေရာတွေပါကြိုတင်ပြီးတော့ဇက်တိုက်ပြင်ထားပြီးဖြစ်တဲ့အတွက်ကြောင့်မို့မြန်မြန်ဆန်ဆန် account တွေပုံဆောင်ရွက်နိုင်ခြင်းဖြစ်ပါတယ်ရန်ကုန်တိုင်းရဲ့ထုတ်သူပါပဲအခုလက်ရှိအနေထားမှာဆိုလို့ရှိရင်ရန်ကုန်တိုင်းမှာကြီးဝင်တဲ့သူတွေက6000လောက်ရှိတယ်ထတော်လို့ရှိတယ်မှာရခိုင်ပြည်နဲ့ပြန်လာ1000လောက်ကိုသူတို့တွေဒီပြည်ဝင်မှုအတွက်နော်တောက်တဲ့နေရာအဖြစ်တွေကိုရန်ကုန်တိုင်းဒေသကြီးအစိုးရဖွဲ့ရဲ့နော်ဆောင်ရွက်မှုကြီးကြပ်မှုနော်ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနနဲ့ပေါင်းစပ်ညီနိုင်ပြီးတော့ဒါလို့ဆောင်ရွက်နေတာဖြစ်ပါတယ်ဒါပေမဲ့လက်ရှိအနေထားမှာအားသာချက်တစ်ခုကပဲကျွန်တော်တို့က WHO ရဲ့ USCDC ရဲ့ဒီကအရဆိုလို့ရှိရင်နော်ကွာရန်တင်းက3ဘက်ကနေပဲ2ဘက်ကိုရှော့ချနိုင်ပြီဖြစ်ပါတယ်ဆေးရုံစင်းတာကလည်းအရင်ကလို့ two negative ပေါ့နော်နှစ်ချိန်ပုံမတွေ့ဖြစ်တော့မှဆေးရုံဆင်းတဲ့အခြေအနေကနေပြီးတော့ဒီနာဟာယောဂလက္ခဏာမဆိုးဘူးဒါမှမဟုတ်လေယောဂလက္ခဏာကိုရီးယားမရှိတဲ့လူနာဆိုလို့ရှိရင်14ရက်ပြည့်ပြီးတဲ့နောက်15ရက်မြောက်မှာပြင်ဆင်တဲ့အခြေ GC criteria လည်းချမှတ်ပြီးဖြစ်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ခုန quarantine site ပြေးမှာဆိုညံတန်းလုံးပါပေါ့နော်လူတွေ3ပတ်တိမနေတော့ဘဲ2ပတ်ဆိုလို့ရှိရင်ထုံမဲ့နောက်ဆက်အစ်စ်တွေလက်ခံမယ်ဆိုတော့တနည်းအားပြောမယ်ဆိုရင်လူအင်အား quarantine မှာနေရတဲ့လူတွေအနေနဲ့3ပတ်ကနေ2ပတ်ရောက်တဲ့အတွက်သူတို့အတွက်လည်းအများကြီးစိတ်သက်သာရမယ်စိတ်တော့ကလည်းကြောက်မယ်သူတို့မိသားစုတွေပေါ့ဒါအပြင် quarantine ကိုစီစဉ်ရတဲ့လူတွေအနေနဲ့ဘုံတို့ဘုံကြောက်မယ်အခုတိုင်းမှာကျွေးမွေးထားတဲ့နိုင်ငံတော်ရဲ့ကုန်ကျစရိတ်တွေတက်တာတဲ့အပြင်သူတို့တွေကိုစောင့်ကြည့်ကြည့်ရှုပြနေကျမရဲ့ဝန်ထမ်းတွေရဲ့လုပ်အားတွေနောက်တစ်ခုကကုန်ကျတဲ့နောက်တခြားကုန်ကျစရိတ်တွေလည်းအများကြီးတက်တာတော့မှာဖြစ်ပါတယ်။ဒါလည်းဒီနေ့အမျိုးဆိုရင်ကျမတို့အနေနဲ့ဒီဟာနဲ့လက်ရှိဖြစ်နေတဲ့အခြေအနေနဲ့နိုင်လုံးညီကိုစောင့်ရတာဖြစ်ပါတယ်။ဒီလိုစောင့်ရတဲ့အခါမှာဆိုလို့ရှိရင်ဒါကျမတို့အရှိရပြောသလိုပဲနိုင်ငံတကာရဲ့ guideline တွေနဲ့သူတေသနာတွေ့ရှိချက်အစ်စ်တွေပေါ်မှာကျမတို့အခြေပြုပြီးစောင့်ရတာဖြစ်ပါတယ်။ဒါကြောင့်မကျမတို့ချိုးတိပြင်ဆင်ထားခဲ့တဲ့အခုလက်ရှိအခြေအနေမှာဆိုလို့ရှိရင်ဖြစ်ပွားမှုတည်ဆုံမှုဆိုလို့ရှိရင်တခြားနိုင်ငံတွေနဲ့နှိုင်းစာလို့ရှိရင်ကျမတို့အခြေအနေတော်တော်ကြီးအခြေအနေကောင်းနေတဲ့အခြေအနေရှိပါတယ်။
ဒီကိုဗစ်ကပြည်ရင်းတကြောပြန်ကူးစက်မှုစတင်ခဲ့တဲ့ရခိုင်ပြည်နယ်ရဲ့အခြေအနေကတော့အခုလက်ရှိအချိန်မှာထိန်းထားနိုင်ပြီဆိုပြီးတော့ဆီယမားတို့တာဝန်ရှိသူတွေအနေနဲ့လည်းပြောထားတာရှိတယ်။ဒါမဲ့ဟိုတစ်ဖက်မှာလည်းတခြားတိုင်းနယ်ပြည်နယ်တွေမှာကူးစက်လူနာတွေရှိလာသလိုမျိုးဒီလူဦးရေထူထပ်တဲ့ရန်ကုန်လိုနေရာမျိုးမှာပေါ့နော်ဒီပြည်ရင်းကူးစက်မှုကလည်းမြင့်တက်လာတယ်ပေါ့ဆီယမား။အဲ့လိုအခြေအနေမျိုးမှာဆိုတော့လူတိုင်းလူတိုင်းပေါ့ဒီရောဂါကာကွယ်ထိန်းချုပ်ရေးနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့ဘယ်လိုမျိုးလိုက်ပါဆောင်ရွက်ဖို့သင်လဲရှင
်။ဟုတ်ကဲ့ပါအနေနဲ့ပတ်သက်ပြီးတော့ရခိုင်ပြည်နယ်ရဲ့လေးစင်ရောဂါဖြစ်ပွားမှုကြည့်လိုက်မယ်ဆိုလို့ရှိရင်တော့ရခိုင်ပြည်နယ်ရန်ကုန်တိုင်းနောက်မှာပဲရှိနေပါတယ်။ရန်ကုန်တိုင်းရောဖြစ်ပွားမှုအများဆုံးပေါ့နော်။ဒါဖြစ်လို့လေဒါလည်းကျမတို့အရင်ကလည်းခဏခဏပြောပါရန်ကုန်တိုင်းဆိုတာကလူရေထူထပ်တယ်။ Case Square Meter မှာလူရေ820နေရခိုင်ပြည်နယ်ဆိုလူရေရဆိုလို့ရှိရင်100ဝန်းကျင်လောက်ပဲရှိ တယ်။အဲချို့မှာတိုင်းနဲ့ပြည်နယ်မန္တလေးဆိုရင်တကယ်200ပဲရှိတယ်တစ်ဆူရမီတာ။အဲမှာငကိုရဲရခိုင်ရခိုင်ချင်းနေနဲ့ရန်ကုန်ချင်းနေရတော့မတူပါဘူး။အရန်လို့ရထူတတ်တဲ့ရန်ကုန်မှာဆိုလို့ရှိရင်အိမ်ထဲမှာလူအများစုနေရတာရှိတယ်။နောက်တစ်ခုကနောက်ဆက်ယုံလုံယုံနေရှိတယ်။လူစုပွေလိုက်တော့ရတယ်နော်ကိစ္စရက်တွေရှိတယ်။နောက် public transport ပဲအသုံးပြုနေရတယ်။ဒါမှလူတို့ကပေါ့လာကြတယ်။ပေါ့လာတဲ့အခါမှာနော်လိုအပ်တဲ့ရောဂါကောက်ကွယ်နီးလန်းတွေကိုကျင့်သုံးဖို့အတွက်ရောရဲလာတယ်၊ပြက်ကွက်လာတယ်။ဒီအခါမှာအခွင့်ကောင်းဆောင်နေတဲ့ COVID-19 ဆိုလို့ရှိရင်ဒီလိုအချိန်မှာသူဟာသူ့ရဲ့အခွင့်ကောင်းဖြစ်ပါတယ်။သူဟာဆိုလို့ရှိရင်သူလူတို့ကြားထဲကိုသူကအမြန်ဆုံးဝင်ရောက်ကူးစက်မှုဖြစ်လာတယ်ပေါ့နော်။ဒါနဲ့ပတ်သက်ပြီးတော့ဒီအထူးသဖြင့်ဆိုလို့ရှိရင်အခုနောက်ပိုင်းကူးစက်တာတွေမှာ cluster ပုံစံပေါ့နော်။ဟုတ်မြန်မာနိုင်ငံမှာဆိုရင်စုလိုက်ပြန်လာကုဆတ်တာမိသားစုလိုက်ကုဆတ်တာမျိုးတွေရှိပါတယ်ဒါကလည်းမိသားစုလိုက်ကုဆတ်မှုကလည်းကြောက်ကြပေါင်းပါတယ်ဒါတွေဟာပေါ့ဆောက်လို့မရဘူးတနည်းအားဖြင့်ဆိုလို့ရှိရင်မိသားစုမှာတယောက်ကုဆတ်လို့ရှိရင်ကျန်တဲ့မိသားစုဝင်ကကုဆတ်ဖို့အခွင့်အရေးအများဆုံးဆိုတာကိုဒါလေးကိုသိရှိစေချင်ပါတယ်အဲ့ဒီအပိုင်းမှာဆိုလို့ရှိရင်ရန်ကုန်မှာအခု public transport ကလည်းတုံးနေရတဲ့အခါမှာ mask မတည့်ရင်ကားပေါ်မတည့်ရ mask မတည့်လို့ရှိရင်ဈေးထဲမဝင်ရစသဖြင့်ဒီလိုလေးသက်ဆိုင် data ကြီးစိုးရနေပြီးတော့ကြက်မှတ်လာတာလည်းရှိပါတယ်ဒါပေမဲ့စီကံကျန်းမာလို့လိုက်နာရမယ်လိုက်နာရတယ်ဆိုတာသက်ဆိုင်ရင်ပြည်သူလူထုတိုးချင်းတယောက်ချင်းစီကစန့်စော် ownership ပေါ့နော်မိမိတောင်းမှာလားဒါမိမိတိုင်းပြည်ကိုကာကွယ်ရမှာအသာထားအောင်မိမိမိသားစုဆိုတဲ့အသေးဆုံးလေးမိမိကိုယ်ကိုကာကွယ်မယ်မိမိမိသားစုကာကွယ်မယ်ဆိုတဲ့အသေးစိတ်ကလေးနဲ့တိုးချင်းစီကတော့အပြင်သွားလိုက်မဆက်မယ်လက်ကိုနော်ရေနဲ့ဆက်ပြန်နဲ့မကြခဏစင်တင်ချာဆက်ကန်20ချောင်းဆေးမယ်မရနိုင်ဟန်းကျဲသုံးမယ်တတ်နိုင်တမျှလူတူတဲ့တဲ့ကိုမသွားဘူးရှောင်ရှင်မယ်ဒါကလည်းပြောရတဲ့အကြောင်းရှိပါတယ်ဘာဖြစ်ဆို82ဒီနောက်ဆုံးရ83ရာခိုင်နှုန်းကရောဂါလက္ခဏာမတရားဘဲနဲ့ရောဂါပိုတွေ့နေရတယ်ဆိုတာဒါလည်းသိရှိနေဖြစ်ပါတယ်ဒါလက္ခဏာနာပေါ်ပြဖြစ်ပါဒါဆိုလူလေးရောဂါပိုရှိတဲ့သူ၄ယောက်မှာ3ယောက်ကဆိုရင်ရောဂါပိုရှိပေမဲ့လက္ခဏာမပြောင်းဆိုတာသိပြီဆိုရင်မိမိမှာသွားတဲ့သူတွေတငယ်ချင်းပေါင်းတဲ့မိတ်ဆွေတွေမှာလည်းယောဂပိုးရှိတဲ့သူတွေရှိနေနိုင်တယ်လူတိုင်းကယောဂပိုးကုသခြင်းခံရတဲ့သူတွေဖြစ်နိုင်တယ်ဆိုတဲ့ဒီသင်တရားနဲ့ဆက်ဆံပြီးတော့လူတွေသက်တယ်မသွားဖို့ရှောင်ရှားမှာဖြစ်ပါတယ်သွားလို့ရှိရင်ယောဂပိုးကကိုယ်စီကနေကန့်ညစ်ပါလာပြီးတော့အိမ်မှာရှိတဲ့အသက်နော်60ကျော်င်ကိုယ့်ရဲ့မိဘဘိုးဘွားနော်အဖေအမေသူတို့ရေကုသမယ်ဆိုရင်သူတို့တွေဟာဆိုလို့ရှိရင်အသက်တည်ဆုံးတဲ့သူဖြစ်နိုင်ပါတယ်ဒီဆုံးတဲ့သူတယောက်ချင်းတယောက်ချင်းစီမှာသူတို့ရဲ့မိသားစုတွေရှိပါတယ်မိသားစုဝင်တဲ့အတွက်ကတော့တရားရဂိုင်းတို့ဆုံးရှုံးမှုဖြစ်ပါတယ်ဒီဆုံးရှုံးမှုကိုကိုယ်နိုင်ငံကဘယ်သူတရားဥပဒေတရားကမှမဖြစ်စေချင်ပါဘူးရောဂါကူးစက်မှုလည်းမဖြစ်စေချင်ပါဘူးဒါကြောင့်မို့ရန်ကုန်မှာအာဒီရန်လုံးမဟုတ်ပါဘူးတိုင်းပြည်နယ်တိုင်းမှာရှိတဲ့ပြည်သူလူထုအနေနဲ့တနိုင်ငံလုံးပေါ့နော်ပြောချင်တာကတော့မြန်မာပြည်နဲ့အားသာဝင်ကြီးဌာနရဲ့နိုင်ငံချက်တွေတိုင်းသက်သွေမတင်းနိုင်တာပါဒါဟာလိုအပ်လို့လောက်ဆောင်ရတာဖြစ်ပါတယ်ဒီလိုလောက်ဆောင်ရတယ်ဆိုတာကတော့ကျွန်တော်တို့တွေကိုစီကံတင်မဟုတ်ပါဘူးတို့တွေချုပ်ချက်တာမဟုတ်ပါဘူးတို့တွေရဲ့ကျန်းမာရေးအတွက်ဆောင်ရွက်ပေးခြင်းဖြစ်ပါလေ။
ဆက်ပါပြီးတော့နောက်ထပ်တစ်ချက်ကကြတော့လေအခုအချိန်မှာကဒီပြည်ရင်းမှာပေါ့နော်ပိုးရီလူနာတွေကဟိုတရက်ထဲမှာနေမယ်ရာကနန်းနဲ့ချီပြီးတော့တွေ့လာရတဲ့အခြေအနေကဖြစ်ပါလေ။ဒီလိုကာလမှာပဲတိတ်မကြခင်မှာပဲပေါ့နော်ဒီတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ရွေးကောက်ပွဲကလည်းရောက်လာတော့မယ်။အဲ့တော့အခုအချိန်မှာလည်းဒီမဲဆွဲစီယုံရေးကာလတွေကလည်းစနေပြီဆိုတော့လေအဲဒီလိုကာလရောပြီးတော့လို့ရှိရင်တကယ်ကိုရွေးကောက်ပွဲရောက်လာမယ်ကာလမှာရောပေါ့နော်။ဟိုဆီမားတို့ဒီကျန်းမာရေးဌာနအနေနဲ့လည်းဒီကျန်းမာရေးပိုင်းနဲ့ပတ်သက်ပြီးတော့ဒီဖွဲ့စည်းထားတဲ့အဖွဲ့တွေရှိတယ်ဆီမားလည်းအဲ့ဒီမှာပါဝင်ပြီးတော့တာဝန်ယူဆောင်ရွက်နေရဆိုတော့လေအဲဒီလိုကာလမှာပေါ့ဘယ်လိုမျိုးချမ်းမာရေးဘက်ကနေပြီးတော့စောင့်ရှောက်မှုတွေလုပ်သွားမလဲဆိုတာလေးကိုလည်းဖြည့်ဆွတ်ပြောပြပါအောင်ရှင
်ပြည်သူတွေကိုကြည့်ကြည့်ချင်တာသူဟာဒီမှာပြောရမယ်ဆင်းရဲသားတွေမှာဖြစ်တယ်လူလက်ကန်းစားမှာဖြစ်တယ်အသက်ကြီးတဲ့သူတွေမှာဖြစ်တယ်နောက်ကယောဂဖြစ်ရှိတဲ့သူမှာဖြစ်တယ်အဲ့လိုမျိုးရလို့မဟုတ်ဘူးသူဟာဆိုလို့ရှိရင်ခုနပြောတမရအဆင့်ဝန်ကြီးအဆင့်ကနေပြောအောက်ချက်ချင်းဘယ်သူမှဆိုကူးဆက်နိုင်ပါလေယောဂကောက်ကွယ်နီးလန်းတွေကိုရှော့ပေါ်သွားတဲ့တပြိုင်နဲ့နော်လက်ဟာသွားတဲ့တပြိုင်နဲ့သူကအခွက်ကောင်းစောင့်နေတာဖြစ်ပါလေအဲ့ဒါဆိုအချိန်မျိုးဝင်လာနိုင်ပါတယ်ဒီခါမှာအခုအချိန်မှာအရေးကြီးဆုံးအောင်ဆိုလို့ရှိရင်ပြည်သူတယောက်ချင်းစီရဲ့ကျန်းမာရေးဖြစ်ပါတယ်အဲ့ဒီမှာနှစ်ပြောတယ်ကျမတို့နှစ်သက်တဲ့ပါတီနှစ်သက်တဲ့ပုံကိုဒါမဲပေးလို့ရပါတယ်မဲပေးဖို့ကလိုပါသေးတယ်ဒီကဆိုမိမိတို့စိတ်ထဲမှာချစ်ခင်နှစ်သက်တဲ့နော်သဘောကျတဲ့ပါတီကိုမတ်ထားပါဘူးမြန်မာပြည်ဆိုလို့ရှိရင်ဒါဟာခုချိန်မှာဆိုလို့ရှိရင်သွားလာမျိုးလာလာမျိုးလူစုလူဝေးတဲ့အဲ့လှုပ်ရှားမျိုးတွေဟာဆိုလို့ရှိရင်တော့အန်တီရဲ့အလွန်များပါတယ်ဘာဖြစ်လို့လဲတယောက်စီကနေပြီးတော့ကူးသွားလိုက်လို့ရှိရင်အများကြီးကူးဆက်နိုင်မှာဒါနဲ့ပတ်သက်လို့ model တစ်ခုရှိပါတယ်ဘာလဲဆိုတယောက်နဲ့တယောက် social distancing မလိုက်နာတာနဲ့လိုက်နာတာနဲ့ပြောတာဖြစ်ပါတယ်ရလို့ social distancing ဒါလိုက်နာတယ်တယောက်နဲ့တယောက်ဝေးဝေးပေါ့အဲဒါဆို6ပေပါနေမယ်ဆိုရင်လည်းလူတယောက်က9ရက်ကြာလို့ရှိရင်နောက်ထပ်ကူးဆက်နိုင်တဲ့လူက1.25ရောက်ဖြစ်ပါတယ်နောက်ရက်30ကြာပြီတဲ့အခါမှာ तू ကကူးစက်နိုင်တယ် तू ဟာဆို15ရောက်ပဲရှိပါတယ်တဲ့တကယ်လို့ social distancing ကိုမလိုက်နာဘူးတနည်းအားဖြင့်ဆိုတယောက်နဲ့တယောက်ပိုကက်နေမယ်6ပေတဲ့နီးနီးနေမယ်ဆိုလို့ရှိရင်လူတယောက်က5ရက်ကြာတဲ့အခါမှာနောက်ထပ်လူ2ယောက်ခွဲကိုကူးစက်နိုင်ပါတယ်တဲ့အဲ့2ယောက်ခွဲအနေပြီးဒီလိုပဲ social distancing မလိုက်နာဘူးဆိုရက်30ကြာတဲ့အခါမှာ4ရက်6ရက်အထိကူးစက်နိုင်မယ်ဆိုတဲ့ဒီ model ကလည်းရှိပြီးဖြစ်ပါတယ်ဒါဟာ social distancing ဘယ်လောက်ရေးပါလဲဆိုတာ သိရှိနိုင်မှုဖြစ်ပါတယ်ဒါကြောင့်မို့ကျန်တာလို့ရှိရင်ကျမတို့ရည်ရွယ်ချက်ကတော့တော့ဒီခုနကတော့မရှိရဲ့မိဘပွဲကြီးမှာဆိုလို့ရှိရင်ပြည်သူတို့တယောက်ချင်းစီကယောဂကုသမှုအန်ဒီမရှိစေဘဲနဲ့မဲပေးနိုင်စေဖို့ကိုမိမိနဲ့တက်တဲ့ပါတီမိမိနဲ့တက်တဲ့လူကိုမဲပေးနိုင်စေဖို့အတွက်ကျမတို့ရည်ရွယ်ချက်နံပါတ်1ဖြစ်ပါတယ်နံပါတ်2ရည်ရွယ်ချက်ကဒီလိုမဲပေးတဲ့ဒီဖြစ်စဉ်ကြောင့်ယောဂကုသမှုနော်ပုံမမဆုံးဝစေဖို့လည်းကြည့်ရပါတယ်ဒါကြောင့်မဲပေးတဲ့အခါမှာလိုက်နာမဲ့အဆက်ဖြတ်တွေကိုကျမတို့ရွေးကောက်ပွဲကျင်းပရေးကော်မရှင်နဲ့ပူးပေါင်းပြီးတဲ့အခါကျကျမတို့ကျန်းမာရေးစပတ်ကဆိုင်ရနေပြီးတော့အကြံပေးချက်တွေကိုတည်တည်ကြကြနော်ဒီ guideline တွေလည်းထုတ်ပြန်လိုက်ဖြစ်ပါတယ်ဒီ guideline ကိုလည်းကျမတို့ MOE ရှက် website ကလည်းပြီးခဲ့တဲ့3ရက်လောက်ကဒီရလောက်ကတင်ထားပြီးဖြစ်ပါရဲ့เนาะဒါလေးကတိတိကျကျလိုက်နာမှာဖြစ်ပါတယ်ဒါနဲ့ပတ်သက်လို့เนาะမဲပေးလို့ရှိရင်ဘယ်လိုပေးရမလဲချမ်းမညီအောင်ဘယ်လိုပေးရမလဲဆိုတော့ display ပေါ့เนาะနမူနာပြချင်းကိုလည်းကျွန်တော်တို့ဒီရေးကောက်ပွဲကျင်းပရေး commission မှာနှစ်ချိန်တိုင်းတိုင်းဆောင်ရွက်တာကိုကျွန်တော်တို့ကိုယ်တိုင်တိရှိပြီးတော့เนาะဒါဆောင်ရွက်ခဲ့ပါတယ်အဲအားကြောင့်မို့เนาะဟိုမဲပေးတဲ့အခါမှာเนาะဟိုအန်ဒီယကင်းဆိုတာစိတ်ချစွာနဲ့မဲပေးနိုင်ဖို့တော့ကပြည်သူပြည်သားတွေကချမ်းမာနေဖို့လိုပါတယ်သူတို့ချမ်းမာနေမှမဲပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်မို့အခုအရေးကြီးတဲ့ချမ်းမာဖို့အတွက်အရင်ဆုံးကမိမိချမ်းမာရေးကိုမိမိစောင့်ရှောက်ရလဲရောက်တယ်လို့မိမိမိသားစုချမ်းမာရေးစောင့်ရှောက်ရရောက်တယ်ပြည်ဝင်နေတဲ့စင်ပါတောင်းဝန်ချင်းမိမိရဲ့နိုင်ငံအတွက်လည်းချမ်းမာရေးညောဂါကောက်ွယ်ထိန်းချုပ်ရေးမှာဆိုလို့ရှိရင်ဒေတာတာပေါင်ရရောက်ပါတယ်ဒီပြည်သူပြည်သားတွေရဲ့ပူပေါင်းအားနဲ့ဆိုလို့ရှိရင်ကျွန်တော်တို့ယောဂါကောက်ွယ်ထိန်းချုပ်ရေးမှာဆိုရင်အမြန်ဆုံးထိန်းချုပ်နိုင်မယ်လို့ကျွန်တော်တော့ပြည်ပညာလင့်မိပါတယ်
ဟုတ်ကဲ့ပါဆရာမဆရာမအနေနဲ့ထပ်ပြီးတော့ဒီယောဂါနဲ့ပတ်သက်ပြီးတော့လေးဖြည့်စွက်ပြောချင်တာရှိရင်လည်းပြောပြပါအောင်ရှင
်ဖြည့်စွက်ပြောချင်တာတော့เนาะတချို့တွေကဒီယောဂါနဲ့ပတ်သက်ပြီးတော့ဒါဟာဗီဇပြောင်းမျိုးဖြစ်တယ်ဆိုတော့စိတ်သူတနာဦးစီးဌာနကလည်းသက်သေပြပြီးဖြစ်ပါတယ်ဒါကဘာပေါ်မှာလဲဗီဇပြောင်းမျိုးอ่ะဆိုလို့ရှိရင် dominant ပေါ့เนาะဖြစ်ပွားမှုမှာဆိုလို့ရှိရင်သူကအများဆုံးဖြစ်ပါတယ်ဗီဇပြောင်းဖို့ရဲ့သဘောသဘာဝကသူကခုဆက်ပြောင်းတဲ့တောင်ခုဆက်တာမြန်မာတယ်သူကအရင်တော့เนาะဒီ receptor တစ်ခုကနေအခုဆိုလို့ရှိရင် receptor နောက်ထပ်တစ်ခုနဲ့မှာနှစ်ခုနဲ့ပေါင်းတော့ဝင်တဲ့အတွက်ကြောင့်မလူကိုလူတစ်ယောက်စီဝင်ဖို့အတွက်ကလွဲကူပါတယ်သို့တော့ဒီယောဂါနဲ့ပတ်သက်ပြီးတော့ဖြစ်ွားကူးစက်မှုဉာဏ်မြင်မယ်လို့သူရဲ့ပြင်းထန်မှုကငကိုထက်ဆောက်လို့ရှိရင်ပိုပြင်းထန်လာသလားပိုပြော့လာသလားဆိုတော့ချက်နဲ့ပတ်သက်ပြီးသူ့သေဒနာကြီးဆက်လုံနေစေရှိပါတယ်ခုတည်းကတော့တိကျတဲ့အဖြစ်တော့မထွက်သေးပါဘူးသို့တော့တချို့သူ့သေဒနာတွေမှာဆိုလို့ရှိရင်ယောဂဘုအစ်စ်ဟာပိုပြီးတော့ဆိုးလာတယ်ဆိုတော့အဲ့လိုမျိုးပေါ်ပြထားတဲ့ဖြစ်ရှိချက်တွေလည်းတချို့ရှိပါဒီအချိန်မှာကူးစက်ခံရတဲ့သူကကိုယ်ကိုယ်နဲ့ချိန်မီဖြစ်လာနိုင်ပါတယ်ဒါကြောင့်ကျင်းစာစိမ့်နဲ့မြစ်တာပြင်းနဲ့ဆက်ဆံဖို့လိုပါတယ်အချို့အားဖြင့်ပြောရရင်တော့ကျမတို့အားသာဦးထာနာလမ်းညွှန်ချက်တွေကိုပေရှားတိကျစွာလိုက်နာခြင်းအဖြစ်ဒီပြည်သူလူထုရဲ့ပူးပေါင်းအားနဲ့ကျမတို့ကကိုဗစ် -19 ကိုကျွန်တော်တို့မြန်မာညီရနေပြောမောင်းထုတ်ဖို့အတွက်ပေါ့နော်ပြည်သူလူထုရဲ့အားဟာနံပါတ်1အဖြစ်အကျပါတယ်ပူးပေါင်းပါဝင်ဆောင်ရွက်ဖို့မြစ်တာရဲ့ဆံလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါဆရာမအခုလိုအချိန်ပေးပြီးတော့လေးဖြေချပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်ရှင
်ကျေးဇူးတင်ပါတယ
်မင်္ဂလာပါရှင်ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။တိုင်းရင်းသားပြည်သူတွေအကြောက်တရားကင်းကင်းမဲပေးနိုင်ကြပါမလားဆိုတဲ့ကောင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါ။ဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့စက်တင်ဘာလဇာပိုင်းကအစိုးရနဲ့တတိုင်းပြည်လုံးဆိုင်ရာအပြည့်အစုံချုပ် NCA မှာလက်မှတ်ထိုးထားတဲ့RCSS SSC ရှမ်းလနဲ့ကင်တပ်ဖွဲ့ဟာသူတို့အဖွဲ့အုပ်ချုပ်မှုနေမြေဒေသမှာရုပ်ောက်ပွဲဝင်မဲ့နိုင်ငံရေးပါတီတွေအနေနဲ့ဂျိုတင်အကြောင်းကြားဆက်သွယ်ပြီးမှမဲဆွယ်စီရင်နိုင်မယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အဲဒီကြေညာချက်နဲ့ပတ်သက်ပြီးအဲဒီဒေသတွေမှာရုပ်ောက်ပွဲဝင်ပြိုင်မဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရော SNLD ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီကပါလက်မခံကြပါဘူး။ RCSS SSC ပြောခွင့်ရှိသူဒုဗိုလ်မှူးကြီးအောင်ခေကမဲဆွေစီယူရေးဆင်းမဲ့ပါတီတွေကိုအကြောင်းကြားဆက်သွယ်ခိုင်းတာကတားမြစ်ကန့်သတ်တာမဟုတ်ပဲမဲဆွေစီယူရာမှာအခက်အခဲမရှိစေရေးကူညီပေးဖို့ဖြစ်တယ်လို့ဆိုပါတယ်။ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီပြောရေးဆွေးနွေးရှိသူဆိုင်လေးကတော့နိုင်ငံရေးဘောင်ကိုချဲ့ပြီးစစ်ဘောင်ကိုချုပ်ရမယ့်အနေထားမှုရုပ်ောက်ပွဲဖြစ်မြောက်အောင်မြင်ရေးဝိုင်းဝန်းတွန်းအားပေးကူညီရမယ်လက်နက်ကိုင်အဖွဲ့စည်းတချို့အနေနဲ့ဘယ်ပါတီကိုမဲပေးပါဘေပါတီကိုမဲမပေးနဲ့ဆိုတဲ့ပြောဆိုမှုတွေရှိနေပြီးဒီဟာကမလုံသင့်တဲ့ကိစ္စလို့မြင်တယ်လို့ဆိုပါတယ်။မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘိုးအလုံးမှုဆောင်အဖွဲ့ဝင်ဒေါက်တာမျိုးညွန့်ကတော့လက်နက်ကိုင်အဖွဲ့တွေအနေနဲ့ရွေးကောက်ပွဲနဲ့ပတ်သက်တဲ့ထုတ်ပြန်ချက်တွေထုတ်ပြန်ခြင်းကရှုပ်ထွေးမှုတွေပိုပြီးဖြစ်ပေါ်လာစေနိုင်တယ်လို့ပြောပါတယ်။မြန်မာနိုင်ငံလိုတပ်မတော်အပြင်လက်နက်ကိုင်အဖွဲ့တွေအများကြီးရှိနေတဲ့တိုင်းပြည်တစ်ပြည်အနေနဲ့ရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့စည်းတွေရဲ့သဘောထားပြုမှုပုံပြဿနာတွေဟာစိတ်ဝင်စားဖို့ကောင်းပါတယ်။ကုရပရုပ်ောက်ပွဲနဲ့လက်နက်ကိုင်အဖွဲ့တွေရဲ့ဝေရောက်ဆက်ဖက်မှုပြဿနာအကြောင်းလေ့လာတင်ပြသွားပါမယ်။
မြန်မာနိုင်ငံလွတ်လပ်ရေးရပြီး1948ကနေ1962ဆီယနာသိမ်းပွဲမတိုင်ခင်အချိန်ထိကျင်းပခဲ့တဲ့ရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့အစည်းတွေကနေရွေးကောက်ပွဲအပေါ်လွှမ်းမိုးဖို့ဆွတ်ဖက်ဖို့ကြိုးစားခဲ့တာလက်နက်ရှိသူတွေကလက်နက်အားကိုးပြီးညီအမျိုးမျိုးနဲ့ဆွတ်ဖက်တာမျိုးရှိခဲ့ပါတယ်တက်မတော်အပြင်လက်နက်ကိုင်တပုံးတွေကပိုက်ဆောင်တက်တွေမျိုးစုံရှိနေတာမို့ရွေးကောက်ပွဲအကြိုကာလတွေမှာပြည်သူတွေပိုးပြီးချင်းချောက်ခံရလေးရှိပါတယ်1958ခုနှစ်မှာရွေးကောက်ခံဥနုအစိုးရစီကနေအာဏာလွှဲပြောင်းရယူခဲ့တဲ့အိမ်ဆောင်အစိုးရဟာ1960ခုနှစ်မှာရွေးကောက်ပွဲကိုဦးစီးကျင်းပပေးခဲ့ပါတယ်။အဲ့ဒီအချိန်နိုင်ငံအကြီးအကဲလည်းဖြစ်တက်မတော်ကာကွယ်ဦးစီးချုပ်လည်းဖြစ်နေတဲ့ဗိုလ်ချုပ်ကြီးနေဝင်းကနေသူ့တက်မှုတွေကိုတက်မတော်အနေနဲ့နိုင်ငံရေးပါတီတွေနဲ့ကင်းကင်းရှင်းရှင်းရှိရမယ်။ဗတ်လိုက်ပါဝင်တာမျိုးမလုပ်သင့်ဘူး။ရွေးကောက်ပွဲမှာကိုတူချင်းဆန္ဒအတိုင်းမဲပေးနိုင်ပြီးတက်မတော်ဂုံတိတ်ခါထိခိုက်စေမဲ့ကိစ္စမှန်သမျှရှောင်ကျဉ်ရမယ်ဆိုပြီးအမိန့်ပေးခဲ့ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲအပြီးနောက်ပိုင်းမှာဗိုလ်ချုပ်ကြီးနေဝင်းဟာဗိုလ်မှူးချုပ်မောင်မောင်ဗိုလ်မှူးချုပ်အောင်ရွှေဒုဗိုလ်မှူးကြီးဘဖြူဗိုလ်မှူးကြီးတင်မောင်ဒုဗိုလ်မှူးကြီးချစ်ခိုင်တို့ကိုဥကြောင်ငယ်ဥပဆွေဥဆောင်နဲ့တီမြဲဖဆပလပါတီကိုဗက်လိုက်တယ်ဆိုပြီးတက်ကနေထုတ်ပယ်ခဲ့ပါတယ်ဒါကပါလီမန်ဒီမိုကရေစီခေတ်ကအဖြစ်ပြက်ပါဆီယနာရှင်ခေတ်လွန်2010ရွေးကောက်ပွဲမှာ NLD နဲ့အတိုက်ခံတိုင်းသားပါတီတွေဝင်ရောက်ရှင်ပြိုင်တာမျိုးမရှိခဲ့လို့အဲ့ဒီအချိန်ကလက်နက်ကိုင်အဖွဲ့တွေရဲ့ရွေးကောက်ပွဲအပေါ်ဆွတ်ဖက်မှုလွှမ်းမိုးမှုပြဿနာဘာအတန်းမှထွက်မလာခဲ့ပါဘူ
း2015ခုနှစ်အထွေထွေရွေးကောက်ပွဲမှာတော့အမျိုးသားလွှတ်တော်အတွက်အချင်းပြည်နယ်ချီဖွေဆော့လော်နဲ့အင်ဂျန်ရမြို့နယ်တွေပါဝင်တဲ့အမှတ်9မဲဆန္ဒနယ်မြေမှာပြဿနာပေါ်ခဲ့ပါတယ်အဲ့ဒီမဲဆန္ဒနယ်မြေမှာ NDA ကချင်လက်နက်ကိုင်အဖွဲ့ခေါင်းဆောင်ဟောင်းဦးစခုံတင်ရင်နဲ့အခြားအမတ်လောင်း9ယောက်ဝင်ရောက်ရှင်ပြိုင်ခဲ့ပါတယ်ရေကောက်ပွဲအကြိုကာလမှာ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအမတ်လောင်းတွေကိုကချင်ပြည်နယ်ဝိုင်းမော်ချီဖွေနဲ့ဆော့လော်မြို့နယ်တွေမှာမဲဆွဲစည်းဝေးတွေမလုပ်ဖို့ကချင်အထူးဒေသတစ်ခေါင်းဆောင်ဦးစခုံတင်ရင်ကတားမြစ်ခဲ့ပါတယ်နောက်ကချင်အထူးဒေသတစ်တာဝန်ရှိသူတွေဟာလော်ဝော်မျိုးသားစီလုံးညွရင်နဲ့ဖွံ့ဖြိုးရေးပါတီကိုပါဝါမျိုးမှာပါတီဆိုင်မှုမထောင်မှုမဲဆွယ်ဟောပြောစည်းဥနာတွေမလုပ်ဖို့ဆိုပြီးဓာမြင့်ပိတ်ပင်ခဲ့ပါသေးတယ်။ဒါတွေမကချီဖွေမျိုးနယ်ဘက် COA ဆင်းတဲ့ NLD အမတ်လောင်းတဲ့အဖွဲ့ဟာလည်းအဲ့ဒီလက်နက်ကိုင်အဖွဲ့တွေရဲ့ဖမ်းဆီးရိုင်းနဲ့ချိန်ချောက်တာခံကြရပါတယ်
။ရွေးကောက်ပွဲပြီးတဲ့နောက်အဲ့ဒီမဲဆန္ဒနယ်မြေမှာခိုင်လုံမဲ1,000ကျော်ရတဲ့အထက်မှာဥစခုံတင်ရန်ကမဲပေါင်း9,000ကျော်နဲ့အနိုင်ရပါတယ်။နောက်ပိုင်းအမတ်အဖြစ်စံတစ္ဆာကျင်းဆိုပြီးလွှတ်တော်တက်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲအကြိုကာလကမတရားပြုကျင့်ခံရတဲ့သူနှစ်ယောက်ကရွေးကောက်ပွဲခုံဖွဲ့စီကန့်ကွက်လာတင်ပါတယ်။ခုံဖွဲ့ကနေအမှုမှတ်နှစ်မြင့်ဆောင်2015နဲ့လက်ခံစစ်ဆေးပြီးတတိပုဂ္ဂလဥရောနာကိုအနိုင်ပေးလိုက်တဲ့အပြင်နောက်ထပ်ခုံရုံးအစဉ်စဉ်ကလည်းအတီးပြုပေးလိုက်တာမို့ဥစခုံတင်ရန်အမတ်အဖြစ်ကနေရုတ်သိမ်းခံရပြီးဒုတိယအမဲအများဆုံးရတဲ့ဥရောနာကိုအမတ်အဖြစ်အတိမှတ်ပြုပေးခဲ့ပါတယ်။ဒါက2015လုံကရွေးကောက်ပွဲမှာလက်နက်ကိုင်အဖွဲ့တွေရဲ့ဝင်ရောက်ဆွတ်ဖက်မှုနဲ့ပတ်သက်ပြီးထင်ရှားတဲ့အမှုနဲ့ဆုံးဖြတ်ချက်ပါ။တကယ်တော့မြန်မာနိုင်ငံလိုလက်နက်ကိုင်တပုံတွေများပြားလှတဲ့တိုင်းပြည်အတွက်ရွေးကောက်ပွဲမှာတရားမျှတတဖြစ်စေဖို့လက်နက်ကိုင်အဖွဲ့တွေရဲ့ဆွတ်ဖက်မှုမခံရစေဖို့တိုင်းသားပြည်သူတွေအကြောက်တရားကင်းမဲ့စွာမဲပေးနိုင်ဖို့အဓိကထိန်းသိမ်းပေးရမှာကမြန်မာတပ်မတော်ပါ။ဒါပေမဲ့လည်း2008ဖွဲ့စည်းပုံအရနိုင်ငံရေးမှာပါဝင်ပတ်သက်မှုရှိနေလေတော့တက်မတော်ခေါင်းဆောင်တွေလည်းနိုင်ငံရေးပါတီတွေကြားဗတ်မလိုက်ပဲကြားကနေဖို့ဆိုတာကလည်းဖြစ်မလာခဲ့ပြန်ပါဘူး။2015ရွေးကောက်ပွဲအကြိုကာလကတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဟာမဲပေးတာနဲ့ပတ်သက်ပြီးဒုတာဝန်အရေးသုံးပါးကိုကာကွယ်ဆောင်ရှောက်မည်သူတက်မတော်အပေါ်နားလည်မှုရှိသူနိုင်ငံရေးစီးပွားရေးအုပ်ချုပ်ရေးကာကွယ်ရေးအမြင်လေးမြင်ရှိသူအမျိုးပါဒသာသနာနဲ့ပတ်သက်ပြီးမှန်မှန်ကန်ကန်နဲ့စနစ်တကျထိမ့်သိမ်းဆောင်ရှောက်နိုင်သူနိုင်ငံသားနိုင်ငံသားတိုင်းပြည်အဖွဲ့အစည်းတစ်ခုခုနဲ့တနည်းနည်းနဲ့ဆက်သွယ်မှုမရှိသူလွှမ်းမိုးမှုမရှိသူဖြစ်ဖို့လိုတယ်ဆိုပြီးပြောဆိုခဲ့ပါတယ
်။အခု2020မှာလဲတပ်မတော်သားတွေနဲ့မိသားစုတွေကိုရွေးကောက်ပွဲမှာကိုယ်စလဲတွေရွေးချယ်ရမှာအချက်6ချက်နဲ့ပြည်သူတွေကိုရွေးဖို့ပြောဆိုခဲ့ပြီးအဲ့ဒီတည်းမှာတပ်မတော်ရဲ့အမျိုးသားနိုင်ငံရေးဦးဆောင်မှုအခမ်းအနားကိုနားလည်သဘောပေါက်သူဆိုတဲ့အချက်လဲပါဝင်ပါတယ်။အဲ့ဒီပြောဆိုမှုတွေကိုကြည့်လိုက်ရင်ဘက်လိုက်မှုပါဝင်နေတယ်ဆိုတာအားလုံးကနားလည်ထားကြပြီလဲဖြစ်ပါတယ်။ဒီလိုအခြေအနေတွေကိုဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံရွေးကောက်ပွဲတွေမှာလက်နက်ကိုင်အဖွဲ့အစည်းအသီးသီးကိုဘက်မလိုက်ဖို့ထိန်းချုပ်ရမယ့်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ဘက်လိုက်နေတဲ့သဘောတွေ့မြင်နေတာမို့ဒီမိုကရေစီစံချိန်စံညိုးနေတဲ့ပြည်စုံနဲ့ လုံလပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေဖြစ်ပေါ်လာဖို့တိုင်းသားပြည်သူတွေအားလုံးအကြောက်တရားကင်းကင်းမဲပေးရွေးချယ်ခွင့်ရဖို့အချိန်ကာလတစ်ခုစောင့်ဆိုင်ရဖို့ရှိနေကြောင်းပ
ါ။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့သတင်းရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေချင်းချင်းပေးဖို့တဲ့မေတ္တာတိလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်ရှင်။အခုတော့အရင်အောင်ဆုံး VOE ကို Facebook Messenger ကနေစာတို့လေးတွေရေးလာတဲ့သောရရှင်တွေရဲ့စာလေးတွေနောက်ပြီးတော့ Facebook ပေါ်က comment လေးတွေကိုပြောပြပေးကြပါမယ်။နန်းရယ်နှင်းစီရေးရဲဆိုတဲ့ Facebook အကောင့်ပိုင်ရှင်ကအဖွဲ့သားတွေအားလုံးကျန်းမာချမ်းမြေနိုင်ကြပါစေရှင်တဲ့။အမြဲတမ်းအားပေးနေပါရယ်။ Stay Home ကာလမှာလူစုရဲ့အနေရများမှာပဲเนาะဆိုတော့စာလေးရေးနေမိကုန်းလေးလည်းမေးလာပါရယ်။ဟုတ်ကဲ့ပါမနန်းရွယ်ကိုဖြေချပေးချင်ပါလေဟုတ်ကဲ့မနန်းရွယ်ပြောသလိုမျိုးကိုရိုနာဗိုင်းရပ်စ်ကပ်ဘေးဆိုးကာလမှာတော့ VOE အဖွဲ့သားတွေနေအိမ်တွေကနေအလုပ်လုပ်နေကြရတာပါဒါကြောင့်မလို့ရုံးမှာအကုန်လုံးစုပြီးတော့လူစုလူဝေးမဖြစ်တော့ယောဂကူးစက်နိုင်ဖို့အန္တရာယ်ကိုရှော့ချနိုင်တာဖြစ်ပါလေနေလင်းဆိုတဲ့တော်ရရှင်ကတော့ဆက်သွယ်ရမယ့်ဖုန်းနံပါတ်လေးများရှိရင်ပေးပါတဲ့ဟုတ်ကဲ့ကိုနေလင်းကိုဖြေချပေးရမယ်ဆိုရင်တော့ခုနကတော့မနန်းရွယ်ကိုပြောသလိုပဲလောလောဆယ်ကျမတို့ VOE ရုံးပိတ်ထားပါတယ် VOE ကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့လောလောဆယ်စာရေးပြီးတော့ဆက်သွယ်နိုင်ပါတယ်အီးမေးလ်ကပဲဖြစ်ဖြစ်ကျမတို့ရဲ့အီးမေးလ်လိပ်စာက bambi@voanews.com ဖြစ်ပါတယ်ဒါမှမဟုတ်လေကျမတို့ Facebook စာမျက်နှာ Messenger ကနေပြီးတော့စာရင်းနိုင်ပါတယ်ကျမတို့ဟိုအမြန်ဆုံးစာပြန်ချပေးပါတယ် VOE ကိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ကိုရီးလွင်ဆိုတဲ့သောရရှင်ကတော့မင်္ဂလာပါတဲ့သောရရှင်ပေးစာနဲ့မြတ်တာတေးလက်ဆောင်ပေးပို့တောင်းဆိုလို့ရပါလားတဲ့ဟုတ်ကဲ့တေးတောင်းလို့ရပါတယ်နော်သူကိုစာပြန်လိုက်လို့သူကတေးတောင်းထားပါတယ်ကျမတို့ VOE ရဲ့ Facebook ပေါ်ကဒီသတင်းတင်ပြမှုတွေအောက်မှာမကြခဏမှတ်ချက်လေးတွေလာပြီးတော့ရေးတတ်တယ်လို့ကျမတို့စီလည်းစာရေးတတ်တဲ့ကိုဟဲဆဲကတော့ Unicode မပြောင်းရသေးလို့စာရိုက်တာအဆင်မပြေဘူးတဲ့ဇော်ချင်းနဲ့လည်းကျမတို့စီကိုစာရင်းနိုင်ပါတယ်။မြန်မာနိုင်ငံကသောရရှင်တွေက Unicode ကိုဇော်ချင်းနဲ့ရောနှစ်မျိုးစလုံးနဲ့ကျမတို့ကိုဆက်သွယ်ပါတယ်ရှင်။ဘဲဖုန်းနဲ့ပဲရေးရေးကျမတို့ဘက်ကဖတ်လို့ရပါတယ်။ VOE ကိုဆက်ပြီးတော့အားပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်နော်။တရေကောင်းဆိုတဲ့သောရရှင်ကလည်းစာတူတူလေးပဲရေးလာတာပါနှစ်သက်စွာနားဆင်နေပါတယ်ဗီဒီယိုဖိုင်နေနဲ့နေ့စဉ်တင်ဆက်မှုသတင်းတွေကိုလည်းကြည့်ရှုချင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နော်ကျွန်တော် VOE ရဲ့ရုပ်သံတင်ဆက်မှုတွေကိုကြည့်ချင်နေဆိုရင်တော့ည9နာရီတိုင်းမှာထုတ်လွှင့်ပေးတဲ့ VOE ရုပ်မြင်သံကြားအစီအစဉ်ကိုကြည့်ရှုနိုင်ပါတယ်ဒီမိုကရက်တစ်မြန်မာအတန်ရုပ်သံလိုင်းမှာဆိုရင်တော့ည10နာရီနဲ့နောက်တစ်နေ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ပါတယ်ဒီရုပ်သံထုတ်လွှင့်မှုအစီအစဉ်အားလုံးကိုမြန်မာဝိုင်း Facebook စာမျက်နှာမှာလည်းကြည့်ရှုနိုင်ပါတယ်နော်။အဲ့မှာဗီဒီယိုသတင်းတစ်ပုဒ်ချင်းစီကိုလည်းကြည့်လို့ရပါတယ်။ကျမ Messenger ကနေပြီးတော့စာပြန်ရင်းနဲ့ပဲ Facebook ကျမတို့ရဲ့ဒီ VOE မြန်မာဝိုင်း Facebook စာမျက်နှာလိပ်စာလေးလည်းထည့်ပေးလိုက်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။ဆက်ပြီးတော့မြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးသွားခြင်းပါတယ်ရှင်။ကမ္ဘာမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကဒီနှစ်ဆပိုင်းမှာတည်းကစိုးစိုးရွားရွားဖြစ်ပွားနေတာဖြစ်ပေမဲ့မြန်မာနိုင်ငံမှာတော့အခုသတင်းပတ်တွေအတွင်းမှာဒီကူးစက်မှုတွေကမြင့်မားလာတာဖြစ်ပါတယ်။ဒီနေ့တခြားကူးစက်မှုဆက်ပြီးတော့မြင့်မားနေပြီးတော့ရောကြတဲ့အခြေအနေမတွေ့ရသေးပါဘူး။အခုဒီနေ့တနင်္ဂနွေနေ့မနေ့ပိုင်းမှာဆိုရင်ပဲနိုင်ငံတော်ဝန်မှာကိုဗစ်ကူးစက်သူပေါင်းက200ကျော်ထပ်တိုးပြီးတော့စုစုပေါင်းကူးစက်သူ2800ဝန်းကျင်ရှိသွားခဲ့ပါပြီ။ဒီလိုမြန်မာနိုင်ငံတွင်ယောဂကူးစက်မှုတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေရေးလာကြတဲ့မှတ်ချက်တွေထဲမှာဆိုရင်တော့သောရရှင်ထက်အောင်ကကျန်းမာရေးအသီးအမြင်ရှိဖို့နဲ့လူတိုင်းစီကံရှိလိုက်နာဖို့လိုအပ်ပါပြီလို့ရေးလာပါတယ်။မျက်မှွန်ဆိုတဲ့သောရရှင်ကလည်းဆက်ယုံနေတော့ပိတ်နေပါပြီ။အလုပ်တွေခဏလောက်ပိတ်ထားလို့မရဘူးလားတဲ့။သူတို့အလုပ်တွေဆက်ဖွင့်နေပုံရပါတယ်နော်။ဒီမှာနောက်ထပ်သောရရှင်အောင်ကျော်ဇောကတော့ရခိုင်မှာဖြစ်တဲ့အခါမှာတချို့ရခိုင်တွေကမယုံနိုင်ကြဘူး။နိုင်ငံရေးလောက်ွက်လို့ပြောနေကြတယ်ဆိုပြီးပြောလာပါတယ်ဟုတ်ကဲ့ပါကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်မှာစပြီးဖြစ်ပွားတဲ့အချိန်မှာအဲ့လိုအသံတွေထွက်ခဲ့ဘူးတာကြားရပါတယ်နော်ဒီလိုမျိုးကိုဗစ်ရောဂါကူးစက်မှုတွေရခိုင်ပြည်နယ်ပြီးတော့ရန်ကုန်မြို့မှာကြဲကြဲပြင်းပြင်းစပြီးဖြစ်ပွားလာနေတဲ့အချိန်မှာတော့ဒီမကြာခင်မှာကျင်းပဖို့ရှိရဲ့နိုဝင်ဘာလရွေးကောက်ပွဲအတွင်းနိုင်ငံရေးပါတီအသီးသီးကမဲဆွယ်စည်းရုံးမှုလောက်ကင်ကြတာတွေလည်းရှိခဲ့ပါတယ်
ဒီကိစ္စနဲ့ပတ်သက်ပြီးတော့သောရရှင်တချို့ကတော့ဝေဖန်လာကြတာပါဒီမှာသောရရှင်တယောက်ကမုံကုတ်ဆိုတဲ့သောရရှင်ဖြစ်ပါရင်ကို့ပါတီအနိုင်ရရေးအတွက်ပဲလုံနေကြဒီလိုအချိန်မှာဘလို့နေထိုင်ရမလဲဘာတွေရှောင်ကျဉ်ရမလဲဆိုတဲ့အသိမရှိဘဲနဲ့မဲဆွယ်နေကြတယ်ဆိုပြီးတော့ကန့်ကွက်လာပါတယ်တာဂီမင်းသားဆိုတဲ့သောရရှင်ကတော့ပြည်သူချမ်းသာအောင်မယ်မအောင်မယ်တော့မသိအခုတော့အာနာရဖို့မဲဆွယ်တာကိုဗစ်တွေပြန့်ပြီးတော့အကုန်ဒုက္ခရောက်ကြလိမ့်မယ်လို့ရေးလာပါတယ်ခင်မောင်ကျူဆိုတဲ့သောရရှင်ကတော့COVID-19 ကဖြူနီပြဝါဆိုင်းဆိုပြီးတော့တွေးကွဲမနေကြပဲနဲ့ဝိုင်းဝန်းပူပေါင်းကာကွယ်ကြဖို့လိုအပ်ပါပြီတဲ့ COVID ကချမ်းသာစင်ရဲ့ခွဲနေမှာမဟုတ်ဘူးဆိုတာနားလည်ကြဖို့လိုပါတယ်တင်မောင်ကြီးဆိုတဲ့သောရရှင်ကတော့ရွေးကောက်ပွဲကျင်းပဖို့တဲ့လူတွေရဲ့အသက်အန္တရာယ်ကပိုပြီးအရေးကြီးတာမလို့ဒီရွေးကောက်ပွဲကို COVID-19 ရောဂါကြီးသေးချပျောက်ကင်းတဲ့အထိရွှေ့ဆိုင်းစီကျင်းပါတယ်ဆိုတော့သူရဲ့ဆန္ဒကိုရေးလာပါတယ်ရှင်အောင်မျိုးဆိုတဲ့သောရရှင်ကတော့လူမစုဖို့အဓိကတားဆီးရမှာပါ။ကျမ်းမာရေးထုတ်ပြန်ချက်အတိုင်းရက်တန့်သွားအောင်လုပ်ရမှာပါ။အကြံပေးတာပါဆရာကလုပ်တာမဟုတ်ပါဘူးလို့ရေးလာပါတယ်။ကျော်ဆန်းဆိုတဲ့သောရရှင်ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲသူအကြံပြုလာတာရှိပါတယ်။သူကတော့နိုင်ငံတော်တာဝန်ရှိလူကြီးများတွေကိုဗစ်ဥရေရာပြည်သူများအပြစ်မထွက်ကြပဲနဲ့အိမ်ထဲမှာနေဖို့ထုတ်ပြန်ကြေညာထားပြီးတဲ့အချိန်မှာလူစုလူဝေးတရုံရုံနဲ့မဲဆွယ်ခွင့်ပေးနေတာဟာကိုဗစ်ဥရေနဲ့ဆန့်ကျင်ပဲဖြစ်နေပါတယ်။ဒီစန့်ကျင်ဘက်ဥရေနှစ်ခုကိုတပြက်နက်တည်းထုတ်ပြန်ခွင့်ပေးထားတာမှန်ရဲ့လားသုံးသပ်ဖို့လိုပါတယ်။ဒီလိုမျိုးဥရေကိုမတဲမကွဲနဲ့ထုတ်ပြန်ထားတဲ့အတွက်ကြောင့်မလို့ဒီလိုထုတ်ပြန်တဲ့သူတွေစီမှာတာဝန်ရှိပါတယ်။အရေးပေါ်ဥရေမဟုတ်တဲ့ဥရေကိုဖျက်သိမ်းပြီးတော့ရောဂါထိန်းသိမ်းနိုင်မှခွင့်ပြုစေခြင်းနဲ့လို့အကြံပြုလာပါတယ်ရှင်။ဒါမဲ့လည်းခုလိုမျိုးမြန်မာနိုင်ငံဒေသအနှံပြားမှာကိုဗစ်ရောဂါပိုးကူးဆက်ပြန့်နှံ့ပြီးတော့ရန်ကုန်တိုင်းဒေသကြီးတွေမှာအများဆုံးဖြစ်ပြီးအိမ်တွင်နေဖို့ညွှန်ကြားချက် stay at home အမိန့်တွေထုတ်ထားတဲ့မြို့နယ်တွေမှာရက်ခွက်အသီးသီးမှာတော့ကိုယ်သဘောနဲ့ကိုယ်ပိတ်ဆို့တားဆီးရတယ်လုံနေကြတဲ့အတွက်ကြောင့်မလို့ဒါကိုစိုးရိမ်ကြောင်းတဲ့အသံတွေထွက်နေတာပါ။ဒါလိုမျိုးရန်ကုန်တိုင်းဒေသကြီးတွေကမြို့နယ်ရက်ွက်တွေအနေနဲ့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကကိုဗစ် -19 ဆိုင်ရာညွှန်ကြားချက်ထုတ်ပြန်ထားတာနဲ့အညီကျန်းမာရေးစစ်ဆေးတာတွေကိုစနစ်တကျလုပ်နိုင်ပေမဲ့လည်းဒါလိုမျိုးအများအပြားသူအကျက်တဲဖြစ်စီတဲ့အဆောင်ရွက်ချက်တွေကိုတော့ရှောင်ကျဉ်ဖို့ပြည်အောင်စုအစိုးရအဖွဲ့ယုံအမြဲတမ်းအတွင်းဝင်ကအမိန့်ထုတ်ပြန်ထားတာပါ။ဒါကြောင့်မလို့အဲ့လိုမျိုးလမ်းပိတ်ဆိုတာတွေကိုအမြန်ဆုံးဖြည့်ရှင်းဆောင်ရွက်သွားဖို့တဲ့။နောက်ပြီးတော့ညွှန်ကြားချက်တစုံတရာမရှိဘဲနဲ့လမ်းတွေကိုမပိတ်ဆိုရဘူးဆိုပြီးတော့အစိုးရရုံးစာထဲမှာဖော်ပြထားပါတယ်။ဒီမှာသောရရှင်တယောက်ဂျွန်အောင်ဆိုတဲ့သောရရှင်ကတော့မှန်ပါတယ်တဲ့။နေ့စဉ်စားဝတ်နေရေးအဆင်ပြေတဲ့သူတွေစိုက်သလိုလမ်းပိတ်လိုက်၊ဒဏ်ငွေရိုက်လိုက်၊ထောင်ချမယ်ဆိုပြီးတော့ချိန်ချောက်လိုက်နေ။နေ့စဉ်ဘဝဝန်းစားနဲ့အိမ်လာကပေးပြီးတော့ရှာစားနေရတဲ့သူတွေကိုလည်းစာနာပေးပါအောင်လို့ရေးလာပါတယ်ရှင်။ကိုလေးဆိုတဲ့သောရရှင်ကတော့အောက်ခြေကလွတ်နေကြတာပါဗျာမြို့နယ်ရက်ွက်အာနာပိုင်းကတော့ဒီအမိတ်ညွန်ကြားချက်တွေကိုဆောင်ရွက်အရေးယူတာမရှိလော်နဲ့လာအော်ရက်ွက်ထဲပြီးသွားရင်ပျောက်သွားကြတာပါအမိတ်တွေညွန်ကြားချက်တချို့ကလိုက်နာခြင်းမရှိပါဘူးစီးပွားရေးသမားတွေအနေနဲ့လည်းကန့်သက်ကုန်ပစ္စည်းဆိုင်ခန်းတွေကိုသာဖွင့်လှစ်ရမှာပါအဲ့တော့အဲ့လိုမျိုးတားဆီးပိတ်ပင်ချက်တွေထွက်နေပေမဲ့တကယ်တမ်းလက်တွေမှာထိရောက်မှုမရှိပါဘူးဆိုတော့သောရရှင်ကိုလေးရေးလာပါတယ်ရှင်ဒီလိုမျိုးမြန်မာနိုင်ငံမှာကိုဗစ်ရောဂါကူးစက်ပြန့်ပွားမှုကြောင့်လူတွေအားလုံးစိတ်ထောက်ကရောက်ကြောက်လန့်နေကြတာလည်းမှန်ပါရဲ့နော်ဒီမှာသောရရှင်ဦးစင်တစ်ပါးဖြစ်ပါတယ်ဦးအိန္ဒာစရိယာဆိုတဲ့သောရရှင်မှာဒီဦးစင်ကတော့အသက်40ကျော်ရင်သွေးတိုးမယ်ဆီးချိုမယ်ဒါတွေကလူတိုင်းအားလုံးကြုံရမယ်ထင်ပါတယ်တဲ့ခန္ဓာဝတ်ကြွေးတွေပါရောဂါတွေကလည်းအသစ်အစမ်းတွေပေါ်အောင်မလီတောင်မင်းကိုမြောင်မင်းမကယ်နိုင်သောကိုဗစ် -19 မှာလားဆိုပြီးတော့ညှိညွတ်ပြီးတော့ရေးလာပါတယ်ရှင်သောရရှင်ရဲ့ခုလိုမျိုးကိုဗစ်ကပ်ပြီးကြောက်လန့်နေရတဲ့အချိန်မှာကျွန်တော်တို့ VOE ကလည်းကိုဗစ် -19 ဆောင်ရမ်းရှောင်ရမ်းနေနဲ့ပတ်သက်ပြီးတော့တွေးဆမိမြန်ခင်နေကျန်းမာရေးပညာရှင်တွေကိုမေးမြန်းတာတွေထုတ်လွှင့်ပေးနေပါတယ်နော်ဒီမှာလေဒီပညာရှင်တွေပြောထားတာကတော့ဟိုအဓိကကိုဗစ် -19 ကာလအတွင်းမှာနေထိုင်ရမယ့် new normal လူနေမှုပုံစံအသစ်ဖြစ်တဲ့ social distancing တစ်ယောက်နဲ့တစ်ယောက်ခက်ခွက်ခွာနေထားနဲ့နေကြဖို့နောက်ပြီးတော့လက်ကိုသေချာမကြာခဏဆေးဖို့မျက်နှာကိုသွားပြီးတော့မထိဖို့အပြင်ထွက်တဲ့အခါမှာလည်းနှာခေါင်းစည်းတွေတက်ထားဖို့အဲ့လိုနေကိုလူတိုင်းသေချာစနစ်တကျလိုက်နာကျင့်သုံးခြင်းအပြင် COVID-19 ကူးစက်မှုတွေရောကြနိုင်ပါတယ်လို့သေချာသတိပေးထားတာရှိပါတယ်။ဒါကြောင့်မလို့အစိုးရနဲ့အာဏာပိုင်တွေကလှုပ်ပေးနေတာကိုမဆောင်မနေကို့ဖောက်ကိုလည်းတကူရေးတကာရတတ်နိုင်သလောက် COVID-19 ရောဂါကူးစက်မှုတွေကိုရှော့ချအောင်လို့လှုံ့ဆော်နိုင်ကြပါစေလို့တောင်းဆုပြုချင်ပါတယ်နော်။ဒီဘက်တော့သောရရှင်ကြီးရဲ့မှတ်ချက်တွေပေးစာတွေကိုတင်ညာမာရင်ရက်ချင်ပါတယ်သောရရှင်ကြီးအားလုံးဘေးအန္တရာယ်ကင်းကျန်းမာနိုင်ကြပါစေလို့တောင်းဆုပြုလိုက်ပါတယ်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်
စာလိုက်ကနေစာပို့မယ်ဆိုရင် View American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။ Email ပို့ဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်ကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်ပေါ်ရောက်ရခိုင်သူချင်းညမလေးကတောင်ကူကကိုတန်းဝင်းမမဘာဘရာခင်ပြူသူမလေးမေရီခေါ်ဇာပြူဝင်းတို့မိသားစုအတွဲဆိုပြီးတော့အမြဲလွမ်းဆွတေးလက်ဆောင်တစ်ပုဒ်ပါပါရရှင်မြမတေးချစ်တော်ရရှင်တွေအတွက်လည်း VOE ကမြစ်တာတေးလက်ဆောင်တစ်ပုဒ်ပါခြင်းပါတယ်နော်ပို့ပို့တည်ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းလေးကိုတော်ရရှင်တွေအားလုံးနှစ်ချိုက်သဘောကျမယ်လို့ထင်ပါတယ်နားဆင်ကြည့်ပါအောင်နော
်
ဆိုထားတဲ့ချစ်ဖူးခဲ့သမျှဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းတော်ရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာက bymis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေ
။တနေ့နေ့တော့မေနိုင်ပါပါ
။အခုဆက်ပြီးကဘာတလွားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ Austria နိုင်ငံကအားကစားသမားတစ်ယောက်ဟာ2နိုင်ခွဲကျော်ကြာရေခဲစိမ်ပြပြီးကဘာဆန်ချိန်ချိုးခဲ့ပါတယ်။ဂျပန်နိုင်ငံမှာဗလာတောင်းတောင်းအမျိုးသားတွေပို့တဲ့ဆူရှီပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်ဒီလိုကဘာတလွားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်ဩစတြီးယားနိုင်ငံကအားကစားသမားတယောက်ဟာဒီကဲပြေထဲထားတဲ့တစ်တာထဲမှာနှစ်နာရီခွဲကျော်ကြာရက်ပြီးကဘာစံတင်ချိုးခဲ့ပါတယ်ရေခဲတွေကိုလေပင်အထိမြုပ်နေအောင်ထည့်ထားတဲ့မှန်တစ်တာထဲမှာအသက်42နှစ်အရွယ်ဂျိုဆက်ကိုပဲဟာရေကူးပေါင်းပြီးအကျိုးလေးပဲဝတ်ပြီးစိမ်ကြခဲ့တာပါအသေးခံအောင်အေလွန်နဲ့အနာကြီး30မိနစ်နဲ့58စက္ကန့်ဟာခဏလေးလိုပါပဲလို့ကိုဘဲကပြောပါတယ်သူကိုယ်တိုင်မိနစ်ကတင်ထားခဲ့တဲ့အရင်စံချိန်ဟောင်း2နာရီ8မိနစ်58စက္ကန့်ကိုချိုးလိုက်နိုင်တာဖြစ်ပါတယ်ဒင်းညူမြကန်းပေါ်က Milk မြို့မှာအခုလိုရေစိမ်ပြခဲ့တာဖြစ်ပြီးလူနည်းငယ်ကလည်းဝမ်းကြည့်နေခဲ့ကြပါတယ
်ပြင်သစ်နိုင်ငံ Paris မြို့ကအင်ဂျင်နီယာတွေဟာနှာခေါင်းစည်းတက်ဖို့တတိပေးတဲ့စက်ရုံလေးတစ်ရုပ်ကိုတီထွင်လိုက်ပါတယ်ပပလို့နာမည်ပေးထားတဲ့ဒီလူတူဆက်ရုပ်ကလေးဟာနှာခေါင်းစီးမတက်တဲ့လူတွေကိုခွဲခြားသိနိုင်ပြီးရင်းရင်းကျေးကျေးသတိပေးနိုင်တာပါအမြင့်လေးပေနီးပါရှိတဲ့ဒီလူတူဆက်ရုပ်ကလေးကိုဧည့်သည်တွေကြိုဆိုတဲ့နေရာဆိုင်ကန်းတွေပြကန်းတွေရဲ့အဝင်ဝမှာသုံးနေတာပါပပဆက်ရုပ်ကလေးဟာလာတဲ့သူတွေရဲ့မျက်နှာကိုသူ့ကင်မရာနဲ့ကြည့်နေပြီးနှာခေါင်းစီးမတက်ထားရင်နှာခေါင်းစီးတက်ဖို့သတိပေးပြီးဧည့်သည်ကလိုက်နာသွားရင်တော့ဆက်ရုပ်ကလေးကကျေးဇူးတင်ပါတယ်လို့လည်းပြောနိုင်ပါတယ် SoftBank Robotic Company ကတီထွင်ထားတာဖြစ်ပြီးလူတွေကိုအပြစ်ပေးဖို့ထက်သတိပေးဖို့ကအဓိကဖြစ်တယ်လို့ဥရောပတိုင်းအယောင်တာဝန်ခံအကြီးအကဲ Jonathan Boria ကပြောပါတယ်
မနက်ငယ်အန်ချိုမျိုးကအလားတောင်တောင်အမျိုးသားတွေပို့ရဆူရှိပို့ဆောင်ရေးလုပ်ငန်းတစ်ခုခေတ်စားနေပါတယ်။ delivery မှာချူလို့နာမည်ပေးထားတဲ့ဒီဆူရှိပို့ဆောင်ပေးတဲ့လုပ်ငန်းဟာဆူရှိတွေကိုအိမ်နံရာရောက်ပို့ပေးပြီးရင်လာပို့တဲ့အမျိုးသားကအိမ်ကြီးချွတ်ပြပြီးဗလာနဲ့ဓာတ်ပုံရိုက်ခံတာပါ။မာဆာနိုရီဆူဂီရာဆိုတဲ့ဆူရှိပန်းရှင်တယောက်ကကိုရိုနာကပ်ပြီးကာလအတွင်းအယောင်ပါသွားတဲ့အတွက်အခုလိုဗလာတောင်းတောင်းတဲ့အမျိုးသားတွေကိုဆူရှိပို့ခိုင်းနေတာပါဒီဆူရှိပို့ဖို့အတွက်ဗလာကြောင့်တဲ့သူ့တငယ်ချင်း6ယောက်ကလည်းအားကစားရုံတွေကဖြစ်ပြီးတော့ကိုဗစ်ကာလအတွင်းမှာအားကစားရုံတွေပိတ်ထားရတဲ့အတွက်အလုပ်မရှိဘဲဖြစ်နေတာပါဒီလုပ်ငန်းကိုလူကြိုက်များပြီးမှာယူသူများပြားလာတဲ့အတွက်မေလကစပြီးတစ်လကိုဂျပန်ယန်တသန်းခွဲအမေရိကန်ဒေါ်လာနဲ့ဆိုရင်တော့ဒေါ်လာ 14,000 ကျော်လောက်ဝင်တယ်လို့ဆိုင်ရှင်ဖြစ်သူဆူဂီရာကပြောပါတယ
်အင်ဒိုနီးရှားနိုင်ငံဂျာကာတာမြို့တော်မှာကိုရိုနာကပ်ရောဂါကာလအတွင်းလူတွေကိုသတိပေးတဲ့အနေနဲ့လမ်းစုံလမ်းကွာနေရာတွေမှာအခေါင်ထမ်းပြီးသတိပေးချက်တွေလိုက်ဝေနေပါတယ်။မြို့တော်တာဝန်ရှိသူတွေကလှုံ့ဆော်နေတာဖြစ်ပြီးကျန်းမာရေးစည်းကမ်းချက်တွေလိုက်နာဖို့နဲ့ new normal ပုံစံအစ်စ်နဲ့နေထိုင်ကြဖို့လိုက်လံစော်ဩနေတာပါ။လူမှုကိုပညာပေးရင်းနဲ့ကိုရိုနာဗိုင်းရပ်စ်ဟာကြောက်လန့်ဖို့ကောင်းတယ်ဆိုတာကိုပြကျင်တဲ့အတွက်အခုလိုလှုံ့ဆော်နေတာပါ။အင်ဒိုနီးရှားနိုင်ငံမှာ COVID-19 ရောဂါကူးစက်သူပေါင်း 38,000 ကျော်သွားပြီးအနည်းဆုံးလူပေါင်း2,950 တေဆုံးခဲ့ရပါပြီ။လူသွားလူလာများတဲ့လမ်းစုံမှာမနက်9နာရီလောက်ကစပြီးအခေါင်ထမ်းပြီးလူတွေကိုနှာခေါင်းစည်းတက်ဖို့ခက်ခွာခွာနေကြဖို့အကာအကွယ်ပြည့်ဝတ်စုံတွေဝတ်ဆင်ထားတဲ့သူတွေကလိုက်လံသတိပေးနေတာပါ။ဒီလိုခြောက်လန့်မှုမျိုးကထိရောက်တယ်လို့လည်းဒေသခံတချို့ကပြောပြီးနှစ်ပတ်ကြာအခေါင်ထမ်းကြခဲ့တာပါ။အင်ဒိုနီးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုဟာဒီလအတွင်းမှာအမြင့်ဆုံးရောက်ဖို့ရှိတယ်လို့လည်းသမရဂျိုကိုဝီဒိုတို့ကပြောဆိုထားပြီးကူးစက်မှုအားလုံးရဲ့23ရာခိုင်နှုန်းကျော်ရှိတဲ့ဂျာကာတာမြို့တော်ဟာတနိုင်ငံလုံးရဲ့အဓိကဖြစ်ပွားရာနေရာဖြစ်နေတာပါခင်ဗျာ
နေလေးညပိုင်းအတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲအခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကဆက်ပြီးတော့ကြီးညာပေးသွားမှာဖြစ်ပါတယ်ခင်ဗျာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာ29ဒါနီးပါးရှိသွားပြီဖြစ်ပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုကကူးစက်မှုအများဆုံးနိုင်ငံဖြစ်ပြီးကူးစက်သူ 6.4 သန်းကျော်ရှိပါတယ်။ဒီနောက်မှာတော့အိန္ဒိယနိုင်ငံကဘရာဇိုးကိုကျော်ပြီးတော့ဗိုင်းရပ်စ်ကူးစက်မှုဒုတိယအများဆုံးနိုင်ငံဖြစ်လာပြီးဘရာဇိုးနိုင်ငံကတော့ကူးစက်သူ 4.3 သန်းနဲ့တတိယအများဆုံးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲဗြိတိန်းနဲ့ဆွီဒင်နိုင်ငံပိုင် AstraZeneca ကဆေးကုမ္ပဏီကသူတို့စမ်းသပ်ထုတ်လုပ်နေတဲ့ AZD1222 ကာကွယ်ဆေးဟာဘေးကင်းလုံခြုံမှုရှိတယ်လို့ဆေးဝါးထုတ်လုပ်မှုကြီးကြပ်ဆောင်ကြီးရဲ့အာဏာပိုင်တွေဆီကအတည်ပြုချက်ရပြီးတဲ့နောက်ကာကွယ်ဆေးစမ်းသပ်အသုံးပြုမှုတွေကိုဗြိတိန်းနိုင်ငံမှာဆက်လက်လှုပ်ဆောင်နေတယ်ဆိုပြီးတော့ AstraZeneca ကုမ္ပဏီကစနေနေ့မှာကြေညာခဲ့ပါတယ်ခင်ဗျာ။အိန္ဒိယနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူရေအတွက်ဟာဒီနေ့မှာနောက်ထပ် 9,400 ကျော်ရှိရာကြောင့်ဗိုင်းရပ်စ်ကူးစက်ခံသူစုစုပေါင်း4,300ကျော်သွားပြီဖြစ်ပါတယ်။ဒါပြင်လွန်ခဲ့တဲ့24နာရီအတွင်း1,114ယောက်သေဆုံးခဲ့ရာကြောင့်သေဆုံးသူရေအတွက်ဟာ9,586ယောက်ရှိသွားပြီဖြစ်တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကဒီနေ့မှာပြောပါရယ်ဗီဒီယိုကတဆင့်ချင်းမှပြုလုပ်တဲ့၄ရက်ကြာအရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံနိုင်ငံများ၏ဝန်ကြီးတွေရဲ့အစည်းအဝေးမနေ့စနေနေ့ကပြုဆောင်ခဲ့ပါရယ်ဒီအစည်းအဝေးအတွင်းမှာကိုရိုနာဗိုင်းရပ်စ်တုံ့ပြန်တိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ကြဖို့နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စတွေးဆဆွေးနွေးပွဲတွေအချိန်မြင့်လှုပ်ဆောင်ဖို့ကတိကဝတ်ပြုခဲ့ကြတဲ့အပြင်ကိုရီးယားကျွမ်းကျင်လုံခြုံရေးမြန်မာနိုင်ငံကရခိုင်ပြည်နယ်ကိစ္စအပါအဝင်ဆိုင်ဘာလုံခြုံရေးကိစ္စကြမ်းဖက်မှုတိုက်ဖျက်ရေးကိစ္စနေဆက်ဖြတ်ကျော်ရာဇဝတ်မှုကိစ္စတဲ့ကိစ္စရတော်တော်များများကိုလည်းဆွေးနွေးခဲ့တယ်လို့ဗီနယ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ခင်ဗျာ။ဒီနေ့ကနေ့ညပိုင်းအစီအစဉ်တွေကတော့ဒီလောက်ပါပဲ COVID-19 ရေးပေါ်အခြေအနေအရဗီမြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြညနေ6နာရီခွဲကနေ9နာရီအစီအစဉ်ကိုလက်တလောမှာယာယီရဆိုင်ထားမှာဖြစ်ပြီးတော့ညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအစီအစဉ်တွေကိုပဲတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.